Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော့ရရှိမြောက်ခင်ဗျာ view American တမ်းမြန်မာပိုင်းအစီအစဉ်က2015ခုနှစ်မေလ29ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူ90နဲ့ပါတယ်။ကျွန်တော်ဆက်မိုးရွာခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမျှဝေခြင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အကျဉ်းတည်းချဆောင်မှုဆိုင်ရာဆွဆွဲချက်တွေနဲ့ FIFA အပေါ်စုံစမ်းစစ်ဆေးခံရတာဟာဘောလုံးအကစားအတွက်ရှက်ရုံပွဲဂုဏ်သိက္ခာကျဆင်းစေတယ်လို့ဥက္ကဋ္ဌ Seth Blatter ကပြောပါတယ်။ Florida မှာပြည်ပရောက်ကျူးပါတွေအလေးထားတဲ့ Catholic ခရစ်ယာန်ဘုရားကျောင်းကိုသမ္မတဥပမာကျိုးတင်မကျင်ညာပဲတွားရောက်လည်ပတ်ပါတယ်။မြန်မာနိုင်ငံကကုလသမဂ္ဂအခေါ်အဖြစ် Rohingya Muslim တွေအခြေအနေနဲ့ပတ်သက်ပြီးလူညွန်ရေးကောင်စီမှကြားနာဆွေးနွေးပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာအပြီးနားဆင်ကြမယ်သတင်းသမားတွေဒီမှာဆိုလို့ရှိရင်တော့
ဒါနိုင်ငံရေးပြဿနာလို့နားလဲတာဗျဒါတွေဖြည့်ရှင်းဖို့အရင်းအမြစ်ကတော့အစိုးရမှာတာဝန်ရှိတယ်ဗျကျွန်တော်တို့ရိုဟင်ဂျာ
ဝေနိုင်ငံအော့စလိုမှာကျင်းပတဲ့ညီလာခံနဲ့ပတ်သက်ပြီးတော့လေလာသူဖြစ်တက်ရောက်နေတဲ့စာရေးဆရာညီဘူးလေးပြောပြသွားတာဖြစ်ပါတယ်ခင်ဗျနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်ဒါအပြင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNESCO ချစ်ကြည်တန်တမန်အော့စကာဆုရှင် Forest Poetica ရဲ့ခီးစဉ်အကြောင်းနောက်တစ်ခါပြည်တော်စုလွတ်တော်နဲ့ပြည်သူ့လွှတ်တော်တွေမှာကန့်သက်ချက်တွေပြုလုပ်လိုက်ကြကြောင်းတွတ်တော်ကျင်းပနေတဲ့အခြေအနေတွေကိုပြည်သူလူထုသိအောင်သတင်းပေးနေကြတဲ့ရုပ်သံနဲ့ဓာတ်ပုံသမားတွေအခက်အခဲတွေ့နေကြတယ်ဆိုတဲ့အကြောင်းနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အတွင်းကအရှုပ်တော်ပုံနဲ့ဒီအပေါ်မှာတုံ့ပြန်တန်တွေကိုနားဆင်ကြရဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လုတ်ကင်မှုတွေနဲ့ပတ်သက်ပြီးအကျင့်ပြတ်ချဆောင်မှုဆိုင်ရာဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးခံရတာဟာဘောလုံးအကစားအတွက်ရှက်ဖွယ်ဂုဏ်သိက္ခာကျဆင်းစေတယ်လို့ FIFA ဥက္ကဋ္ဌ Seth Blatter ကပြောလိုက်ပါတယ်။ FIFA အနေနဲ့နောက်ထပ်သတင်းစိုးတွေကိုကြားရဦးမှာဖြစ်ပြီးလာမယ့်လအနည်းငယ်ဟာအဆင်ပြေချောမွေ့တဲ့ကာလတွေဖြစ်မှာမဟုတ်ဘူးလို့ Switzerland နိုင်ငံ Zurich မြို့မှာကျင်းပတဲ့65ကြိမ်မြောက် FIFA နှစ်ပတ်လည်ညီလာခံမှာ Blatter ကပြောတာပါ။ဒါပေမဲ့ယုံကြည်ကိုးစားခံရမှုကိုစပြီးပြန်တည်ဆောက်ဖို့လိုအပ်တယ်လို့သူကဆိုပါတယ်။တောက်ကြနေမှာကျင်းပဖို့စီစဉ်ထားတဲ့ FIFA ဥက္ကဋ္ဌယူကောက်ပွဲမတိုင်ခင် Blatter နှုတ်ထွက်ပြီးဘူးဥရောပဘောလုံးအဖွဲ့ကြီးနှစ်ဖွဲ့ကတောင်းဆိုထားပေမဲ့ Blatter ကတော့ညှင့်ထားပါတယ် FIFA ဥက္ကဋ္ဌယူကောက်ပွဲအတွက်ကိုယ်စားလှယ်လောင်းနှစ်ဦးပဲရှင်ပြန်ကြမှာပါတဦးက9ချိန်မြောက်တက်တန်းအတွက်အရွေးခံမဲ့လက်ရှိဥက္ကဋ္ဌ Blatter ဖြစ်ပြီးနောက်တဦးကတော့ Jordan ဘရင်သားတော် Minda Ali bin El Hussein ဖြစ်ပါတယ်သူဟာ2012ခုနှစ်ကတည်းက FIFA ရဲ့အာရှဒေသဆိုင်ရာဒုတိယဥက္ကဋ္ဌဖြစ်လုပ်နေသူပါ FIFA ရဲ့လက်ရှိနဲ့အရင်ကထိပ်တန်းတာဝန်ရှိသူ14ဦးအပေါ်လိန်လယ်မှုအကျင့်ပြတ်ချဆမှုနဲ့လက်ဆားမှုဆိုင်ရာရာဇဝတ်ကြောင်းဆွဲချက်တွေအမေရိကန်ပြည်ထောင်စုကဆွဲတင်ထားပါတယ်
။ကျူးပါနယ်ပွားအမေရိကန်နိုင်ငံသားတွေတမျက်တမျိုးထားတဲ့ကက်သလစ်ဘုရားကျောင်းကိုကြာသပတေးနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားလက်ပတ်ကြီးရှိပါတယ်။ကျူးပါနယ်အမေရိကန်အကြားနှစ်ပေါင်း90ကျော်ကြာဆက်ဆံရေးမပြေလည်တာကိုအဆုံးသတ်ပြီးတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေပြန်ပြီးထူထောင်ဖို့သူအခိုင်အမာပြောထားတာကိုအတည်ပြုတဲ့သဘောပါပဲ။Our Lady of Charity ဖျားကျောင်းဟာပြပရောက်ကျူပါလူမျိုးတွေကြားမှာထင်ရှားပါတယ်။လွတ်လပ်မှုနဲ့အခွင့်အလမ်းတွေကိုရယူဖို့ကြိုးစားတာမှာအမေရိကန်တွေပွားကျူပါနိုင်ငံသားတွေစွန့်လွတ်ပေးဆက်ခဲ့တာနဲ့အမေရိကန်ပြည်ထောင်စုအတွက်သူမတူတဲ့ကူညီလှူဆောင်ပေးမှုတွေအပေါ်ဂုဏ်ပြုဖို့အဲ့ဒီဖျားကျောင်းကိုကြိုတင်မကျင်ညာပဲသမ္မတဥပမာတွားရောက်ခဲ့တာဖြစ်တယ်လို့သမ္မတအင်ဖြူတော်ကထုတ်ပြန်ပါတယ်။ကျူပါအစိုးရပေါ်နှစ်ပေါင်းများစွာစီးပွားရေးအရာဒဏ်ခတ်အရေးယူထားတာကိုရုပ်သိမ်းဖို့သမ္မတဥပမာအစိုးရကလှုံ့ဆော်နေတဲ့အပေါ်ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာနိုင်ငံရေးအရာအကောင့်နဲ့ပြည်ပရောက်ကျူပါလူမျိုးတွေအများအပြင်ဆန့်ကျင်ကြပါတယ်။ဖလော်ရီဒါပြည်နယ်ဟာကျူပါနိုင်ငံကနေ145ကီလိုမီတာပဲဝေးပါတယ်။ဖလော်ရီဒါရဲ့အကြီးဆုံးမြို့ဖြစ်တဲ့မိုင်ယာမီဟာအမေရိကန်ပြည်ထောင်စုကိုလာကျင်ကြတဲ့ကျူးပါနိုင်ငံသားတွေရဲ့အဓိကဥတီယာနေရာဖြစ်နေတာနှစ်ပေါင်း90ကျော်ပါပြီရှင
်။ဆီးရီးယားနိုင်ငံခြေဆိုင်အယ်ဂိုင်ဒါအဖွဲ့ကဦးဆောင်တဲ့ဆီးရီးယားတပုံညွန့်ပေါင်းအဖွဲ့ဟာတူရကီနဲ့ဆက်ဆီးရီးယားအနောက်မြောက်ပိုင်းအိုင်ဒလစ်ပြည်နယ်ကအစိုးရထိန်းချုပ်ထားတဲ့နောက်ဆုံးမြို့ကိုသိမ်းလိုက်ပါပြီ။အယ်ဖာတဲလနဲ့ဂိုင်တွေနဲ့အပြင်းထန်တိုက်ခိုက်ပြီးတဲ့နောက်အာရီဟာမြို့ကနေအစိုးရတပ်တွေဂျာတာဘရီနေကဆုတ်ခွာသွားပြီလို့ပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ထိကြိုက်တန်ရာတေဆုံးမှုအခြေအတွက်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Alpha Tech အဖွဲ့ဟာ Al Qaeda နဲ့အခြေဆက်ရှိတဲ့ Al Nusra တပ်ဦးကဦးဆောင်တဲ့တပုံညွန့်ပေါင်းအဖွဲ့ဖြစ်ပါတယ်။သူတို့အနေနဲ့ Syria သမ္မတဘာရှာအာဆတ်ကိုတိုက်ခိုက်နိုင်ယူဖို့တော်ဦးတည်ပြီးအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့မဟုတ်ဘူးလို့အဖွဲ့ကောင်းဆောင် Abu Mohammed Al Golani က Al Jazeera သတင်းဌာနကိုဒီသတင်းပတ်မှာပြောပါတယ်။အချိန်သိမ့်မကြခင်မှာပဲအာဆတ်အစိုးရပြုတ်ကြမယ်လို့လည်းသူကဆိုပါတယ်။ သမရအာဆတ်ရဲ့လူနည်းစုလူမျိုးတွေဖြစ်တဲ့ Syria Alawites တွေအနေနဲ့ဘေးကင်းလုံခြုံရေးအတွက်သူတို့ရဲ့ဘာသာရေးကိုစွန့်လွတ်ပြီး Mr. Assad ကိုစွန့်ခွာရမယ်လို့သူကတတိပေးပါတယ်
အီရန်နိုင်ငံဘက်တက်မြို့တော်မြောက်ဖက်43မိုင်အကွာ IS စစ်သွေးကြွအုပ်စုထိန်းချုပ်ထားတဲ့ဆိုရဲ El Asahiqui ဒေသမှာဂျာတာပဒိနေကရှီယာငိမ့်ကြေးတပ်ဖွဲ့ဝင်တွေဟာရှေ့ကိုတိုးချက်ပြီးတိုက်လာခဲ့ပါတယ်။ငိမ့်ကြေးတပ်ဖွဲ့ဒါမှမဟုတ်ဆာရာယာ El Salam လို့ခေါ်တဲ့တပ်ဖွဲ့တွေဟာအရင်ကရှီယာမွတ်စလင်ဘာသာရေးဆရာ El Sadr ဦးဆောင်တဲ့မဟာဒီတပ်ဖြစ်ပါတယ်။IS တွေပုံအောင်နေတယ်ဆိုတဲ့နေရာတွေမှာဒီငိမ့်ငယ်ရေးတပ်ဖွဲ့တွေကိုတွေ့မြင်ခဲ့ရတာပါအင်္ဂါနေ့က IS အုပ်စုထိန်းချုပ်ထားတဲ့ Anbar ဒေသနေရာအများပြားကိုပြန်ပြီးသိမ်းပိုက်မယ်လို့ IRA အစိုးရကကတိပေးပြောဆိုခဲ့ပါတယ်ကြီးမားတဲ့စစ်ဆင်ရေးတွေနဲ့လည်းပြန်ပြီးတိုက်ခိုက်နေပါတယ် IRA အစိုးရတပ်တွေရဲ့စစ်ဆင်ရေးကိုရှီယာနဲ့ဆွန်နီအရန်တပ်တွေကလည်းကြောထောက်နောက်ခံပေးကြမှာဖြစ်ပါတယ်အီရတ်ရဲ့အနောက်နဲ့မြောက်ပိုင်းဒေသအများစုကို IS စစ်သွေးကြွတွေကပြီးခဲ့တဲ့နေရာဒီကလေးကသိမ်းပိုက်ထားတာပါရှင
် UAE ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေပြီးတော့တောက်ကြနေမနေ့ဖက်တရင်များကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှကြာတဲ့ပရင်းကြီးကတကပိတ်ကြားနာဆွေးနွေးကြပါတယ်အထူးသဖြင့်မြန်မာနိုင်ငံကကုလသမဂ္ဂအခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့ဆိုးရွားတဲ့အခြေအနေကိုလေးထားပြောဆိုကြတယ်လို့တက်ရောက်တဲ့တန်တမန်တွေကပြောပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တမိုင်းဝင်ဆွေးနွေးပွဲမြန်မာလူခွင့်ရေးအခြေအနေအပေါ်အဓိကပြောဆိုမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်လူခွင့်ရေးအခရာကြားဆိုပြီးအတိအပြေရမယ်အမှတ်ချက်တစ်ခုကိုကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးစမန်သာပါဝါကသူ့ရဲ့ Twitter စာမျက်နှာမှာရေးထားပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာယက်ရိုယက်အယ်ဟူစိန်ကဗီဒီယိုကနေတဆင့်လူမျိုးရေးကောင်စီကိုအစီရင်ခံတင်ပြပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဆိုးရွားတဲ့အခြေအနေနဲ့စနစ်တကျခွဲခြားဆက်ဆံခံရမှုတွေကြောင်းမဟာမင်းကြီးဇာယက်ကအခိုင်အမာတင်ပြခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်တဲ့အမိမဖော်လို့တဲ့တန်တမန်တူကပြောတာကို writer သတင်းဌာနကကိုးကားရေးထားပါတယ်။မဟာမင်းကြီးရဲ့တင်ပြချက်အကြောင်းနောက်ထပ်တန်တမန်တူကလည်းအတည်ပြုပြီးကောင်စီအနေနဲ့ချက်ချင်းအေးအေးယူလှုံ့ဆော်တာမျိုးထွက်လာဖို့တော့မျှော်လင့်မထားဘူးလို့ဆိုပါတယ်။တက်တနာရဲ့အခြေခံအကြောင်းရင်းတွေကိုကြံတွယ်ဖြေရှင်းဖို့လူမျိုးရေးကောင်စီအဖွဲ့ဝင်တွေကတုံ့ပြန်ပြောဆိုကြပြီးအရှိတောင်အရှာဒေသကရွှေပြောင်းနေထိုင်သူတွေအရေးဘဏ်ကောင်းမှာကျင်းပမဲ့အစည်းအဝေးကိုကြိုဆိုတဲ့အကြောင်းပြောကြပါတယ်။လူမျိုးရေးကောင်စီဟာလူခွင့်ရေးကိစ္စကိုဆွေးနွေးဖို့တင့်တယ်လျောက်ပတ်တဲ့နေရာမဟုတ်ပဲဂျနီဗာမှာရှိတဲ့လူခွင့်ရေးကောင်စီကကင်တွယ်လှုပ်ဆောင်တင်တယ်လို့ရုရှားကိုယ်စားလှယ်တူကပြောတာကိုလည်းတန်တပန်တူကပြန်ပြောပြပါတယ်မြန်မာနိုင်ငံရဲ့အစဉ်အလာမှာမိဖြစ်တဲ့တရုတ်နိုင်ငံကတော့ဒါဟာပြည်တွင်းကိစ္စဖြစ်တယ်လို့ဆိုပေမဲ့အခြေအနေပေါ်စိုးရိမ်နေတဲ့အကြောင်းပြောပါတယ
်တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကလှုပ်ဆောင်နေရတဲ့ဟာဒေတာရင်းမှာအလုံးနားလေလက်ခံထားတာကိုကြောင်းလွန်နေတယ်လို့ဆိုပြီးအမေရိကန်နိုင်ငံသားဌာနကဂျာတာပတိနေမှာပြစ်တင်ဝေဖန်လိုက်ပါတယ်ပထမဆုံးအနေနဲ့အငင်းပွားမှုအလုံးအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရစေခြင်းပြီးနယ်မြေပိုင်တယ်လို့ပြောထားတဲ့ဘယ်နိုင်ငံကမဆိုပိုင်တဲ့နယ်မြေရယူတာမျိုးတွေကိုချက်ချင်းနဲ့ထာဝရရပ်ဆိုင်းစေခြင်းတဲ့အကြောင်းနဲ့ပိုင်ဆိုင်မှုအငင်းပွားနေရာတွေမှာစီးရဲမြေနဲ့နောက်ထပ်တိဆောက်လှုပ်ဆောင်တာမျိုးတွေကိုကန့်ကွက်တဲ့အကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ကကြာတာပတိနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသားပါတယ်နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့နေရာတိုင်းမှာအမေရိကန်ပြည်ထောင်စုကလုပ်ငန်းလှုပ်ဆောင်တာလေရင်ပြန်တန်းတာနဲ့တင်မောသွားလာတာတွေကိုလှုပ်သွားမယ်လို့လည်းပြောခွင့်ရကပြောပါရယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ပင်လယ်အနီးတခြားနိုင်ငံတွေကကျွန်းတီဆောက်တာတွေကိုချက်ချင်းရပ်ဆိုင်းဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပြီးနောက်တရက်မှာပဲနိုင်ငံသားရေးဌာနကအခုလိုပြောတာပါ။အငင်းပွားမှုကိုစီးရဲအမြင်နဲ့ချိကက်လှုပ်ဆောင်တာမျိုးတွေရပ်ဆိုင်းဖို့နဲ့ငြိမ်းချမ်းတဲ့အဖြေတစ်ခုရှာဖို့ကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီးကတိုက်တွန်းထားပါတယ်ရှင
်။စစ်ပွဲမရှိငြိမ်းချမ်းတဲ့ကာလမှာရုရှားစစ်ဖက်ရဲ့အထူးခိုက်အကြအဆုံးကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်ထားဖို့သတ်မှတ်တဲ့သမရရဲ့အမိန့်အသစ်ဟာယူကရိန်းနဲ့ဘာမှမဆိုင်ဘူးလို့ရုရှားဆိုရကပြောပါတယ်။သမရဗလာဒီမီယာပူတင်ဟာနေဆက်ကိုဖျက်ပြီးစစ်တိုက်ဖို့အစီအစဉ်မရှိဘူးလို့လည်းပြောပါတယ်။အရင်ကတော့စစ်ပွဲကာလအတွင်းအထူးခိုက်အကြအဆုံးနဲ့ပတ်သက်ပြီးတော့ပဲနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ထားတာပါ။ယူကရိန်းနဲ့ဇန်နာမှာရုရှားစစ်ဖက်ကစစ်အင်အားအကြီးအကျယ်ဖြည့်တင်းနေတယ်ဆိုတော့အနောက်သတင်းတော်တူရဲ့မျက်မြင်တွေ့ရှိချက်အပေါ်မှတ်ချက်ပေးပြောဆိုဖို့ညှင်းဆိုပြီးနောက်တစ်ရက်မှာအမေရိကန်နဲ့ပတ်သက်ပြီးရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဂျာတာပရီနီမှာပြောတာပါ အမိန်အသစ်ဟာယူကရိန်းနဲ့မဆက်ဆက်သလိုသမရဟာလည်းအထူးစစ်ဆင်ရေးလုပ်ဖို့အစီအစဉ်မရှိဘူးလို့ပြောခွင့်ရပက်စကော့ဖ်ကပြောတာကိုကိုကာဘီ Interfax သတင်းဌာနကပြောပါတယ်။မကြာသေးခင်လတွေအတွင်းယူကရိန်းကတိုက်ပွဲတွေမှာရုရှားတပ်ဖွဲ့ဝင်200ကျော်သေဆုံးထားပြီးပြီလို့ပြောထားတဲ့အစီအစဉ်ကစားတစ်ခုကိုရုရှားအတိုက်ခံလှုပ်ရှားသူတွေကဒီလအစောပိုင်းမှာထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းအန္ဒရပရဒက်ရှ်ပြည်နယ်ကလူတွေဟာပူပြင်းလာတဲ့နေတံကနေတက်တာစီဖို့အတွက်ဂျာတာပရီနီကအကမ်းခြေတစ်ခုမှာသွားနေကြပါတယ်။လက်ရှိကြောက်ရွံ့နေတဲ့ပူလိုင်းတန်းကြောင့်သေဆုံးသူအရေအတွက်ဒီသတင်းပတ်အထိဆိုရင်1300ထဲမှနေရှိသွားပါပြီ။အပူချိန်က48ဒီဂရီဆဲလ်ဆစ်ကျော်အထိရှိနေတော့မှာပဲခင်ဗျာ
။
ဒါတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါတော့မယ်။ပထမအဦးဆုံးတော့ FIFA ဘောလုံးအဖွဲ့ချုပ်ရဲ့သတင်းနဲ့စကြင်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အတွက်အခုချိန်ကအခက်အခဲဆုံးချိန်ဖြစ်တယ်လို့ FIFA နှစ်ပတ်လည်ညီလာခံဖွဲ့ဝဲမှာဥက္ကဋ္ဌဖြစ်တဲ့ Sepp Blatter ကပြောလိုက်ပါတယ်။အခက်ခဲလိုက်စားမှုအရှုပ်တော်ပုံတွေကြောင့် FIFA ထိပ်တန်းတာဝန်ရှိသူတွေကိုဖမ်းဆီးလိုက်ပြီးတည့်ရက်ကြာမှာ FIFA ရဲ့နှစ်ပတ်လည်ညီလာခံဖွဲ့ဝဲမှာသူကအခုလိုပြောလိုက်တာဖြစ်ပါတယ်။ UEFA ဥက္ကဋ္ဌပလာတီနီနဲ့တခြားအဖွဲ့ချုပ်တော်တော်များများကတော့ FIFA ဥက္ကဋ္ဌကိုနှုတ်ထွက်ဖို့တောင်းဆိုနေကြပါတယ်။ FIFA ရဲ့အခုနောက်ဆုံးအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ဘယ်သူတွေကဘလို့တုံ့ပြန်မှတ်ချက်ပေးနေကြသလဲဆိုတာကိုကိုရန်နိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အောက်ရီလိုက်စားမှုရှုပ်တော်ပုံတွေအပုံနဲ့နေတထောင်းထောင်းထွက်လာနေတဲ့ကြားကပဲ FIFA ရဲ့နှစ်ပတ်လည်ညီလာခံကိုကြာသပတေးနေ့မှာစတင်လိုက်ပါပြီ။ညီလာခံဖွင့်ပွဲအခမ်းအနားမှာတော့ဒီအချိန်ဟာ FIFA အတွက်အခက်အခဲဆုံးအချိန်ဖြစ်တယ်လို့ဥက္ကဋ္ဌ Sepp Blatter ကပြောလိုက်ပါတယ်
။ These areUnprecedented and difficult times.
FIFA တော်တော်ဒါတွေဟာဘယ်တော့မှမကြုံဘူးလို့အောင်ခက်ခဲတဲ့အချိန်တွေပါ။အခုဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာဘောလုံးလောကအတွက်ရောကုတပတ်ညီလာခံအတွက်ပါအရေးမဲကြီးထိုးစေခဲ့ပါတယ်။လူတူချင်းစီရဲ့လူရက်တွေကဘောလုံးလောကကိုအဆက်ရစေပြီးအကုန်လုံးကိုပြောင်းလဲပစ်ဖို့ကျွန်တော်တို့စီကတောင်းဆိုနေပါတယ်။ဘောလုံးလောကနဲ့ FIFA ရဲ့ဂုဏ်သိက္ခာကိုဒီထက်ပိုပြီးညှဉ်းနှွမ်းစေမဲ့ဟာမျိုးကျွန်တော်တို့ခွင့်မပြုနိုင်ပါဘူး။ဒီချိန်ဒီနေရာမှာရက်ပြရမှာပါကဘာဖလာအင်ရှင်ရွေးတာရောအဂရိလိုက်စားမှုတွေနဲ့ပတ်သက်ပြီးကျွန်တော်မှပဲလုံးဝတောင်းဝန်ရှိတယ်လို့ပြောတာတွေကိုလည်းကျွန်တော်သိပါတယ်လူတိုင်းကအထင်ပြည့်တော့ကျွန်တော်လည်းစောင့်ကြည့်မနေနိုင်ပါဘူ
း FIFA ဥက္ကဋ္ဌရွေးကောက်ပွဲကိုဒီနေ့တောက်ကြနေမှာကျင်းပမှာဖြစ်ပြီး Mr. Blatter ကိုရွေးကောက်ပွဲမကျင်းပခင်ယာဒူးကနေနှုတ်ထွက်ဖို့စည်းဝေးအတွက်မှာတိုက်ရိုက်တောင်းဆိုခဲ့တယ်လို့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Michel Platini ကပြောပါတယ
် I said Zep you have to leaveit was very sensitive on that
ကျွန်တော်ကသူနဲ့စကားပြောခြင်းလဲလို့ပြောပါတယ်သူကမပြောခြင်းဘူးလို့ပြောတယ်ဒါနဲ့ကျွန်တော်လည်းသူ့ကိုနားထောင်ဖို့ထပ်ပြောပါတယ်1998ကစပြီးကျွန်တော်တို့အတူလုပ်ခဲ့ကြတယ်ဒီချိန်က FIFA ရဲ့အနာဂတ်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရရမယ့်အချိန်မှာကျွန်တော်တို့အတူတွဲလုပ်ခဲ့ကြတယ်အောင်မြင်မှုတွေလည်းရခဲ့တယ်ဒီနေ့တော့ကျွန်တော်အနေနဲ့သူ့ကို FIFA ကနေနှုတ်ထွက်ဖို့တောင်းဆိုပါတယ် FIFA ရဲ့ပုံရိပ်ကမကောင်းတော့တဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုဆက်ပြီးဖြစ်နေမှာမျိုးခွင့်မပြုနိုင်တော့တာကြောင့်FIFA ကနေထွက်လိုက်ဖို့တောင်းဆိုတာပ
ါသူကိုနှုတ်ထွက်ပေးဖို့တောင်းဆိုတာနဲ့ပတ်သက်ပြီး Sepp Blatter ကတော့ FIFA ရဲ့နှစ်ပတ်လည်ညီလာခံစောင့်ရမယ်ဒီအချိန်ကြာမှနှုတ်ထွက်ဖို့ဆိုတာတိတ်နောက်ကျသွားပြီလို့တုံ့ပြန်ပါတယ် Mr. Blatter အနေနဲ့သူ့ကိုမဲပေးဖို့အများစုကိုယုံလာအောင်စီးယုံသွားမှာဖြစ်ပေမဲ့ Mr. Blatter ရော FIFA ရောဒီကိစ္စမှာရှုံးသွားပြီလို့သူထင်တယ်ဆိုပြီး Platini ကတော့ပြောပါတယ်ဘော်ဒူနေကတော့ဥရောပဘောလုံးဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့အနေနဲ့ FIFA ရဲ့နှစ်ပတ်လည်ညီလာခံကိုတပိတ်မောက်ကောင်မောက်နိုင်တယ်လို့ UEFA ဘက်ကသတင်းတွေထွက်ပေါ်ခဲ့ပါတယ်FIFA ရဲ့နှစ်ပတ်လည်ညီလာခံကိုတပိတ်မမောက်ရတာဟာဒါအမေရိကတိုက်ဖက်ကပြဿနာဖြစ်ပြီးဥရောပတိုက်ရဲ့ပြဿနာမဟုတ်တာကြောင့်ဖြစ်တယ်လို့ Netherlands ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Michael van Praag ကပြောပါတယ် FIFA ဥက္ကဋ္ဌ Blatter ကိုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုတဲ့အထက်မှာ Germany ဘောလုံးဖွဲ့ချုပ်လည်းပါဝင်ပါတယ် Sepp Blatter က FIFA ဥက္ကဋ္ဌရွေးကောက်ပွဲဆက်ဝင်ဖို့ကြိုးပမ်းတာနဲ့ပတ်သက်ပြီး Germany ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Wolfgang Niesbeck ကအခုလိုပြောပါတယ်
Yeah, it's time for a change, definitely.
ဒီချင်းကတည်ကြပေါ့အပြောင်းလဲလုပ်ရမယ်ချင်း။ဘာကြောင့်လဲဆိုတော့ FIFA ကိုဂုဏ်သိက္ခာရှိပြီးအများလက်ခံနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့ဆိုတာမျိုးကျွန်တော်တို့တွေလိုပါတယ်။ FIFA ရဲ့ထိပ်ပိုင်းမှာအပြောင်းလဲမဖြစ်ခဲ့ရင်တော့အဲ့ဒီလိုဖြစ်ဖို့ခက်ပါလိမ့်မယ်
။ FIFA ရဲ့အမှုဆောင်အဖွဲ့ဝင်လည်းဖြစ်မန်ယူသေးရဲ့အမှုဆောင်အရာရှိချုပ်ဟောင်း David Gill ကတော့တကယ်လို့ Mr. Blatter ပြန်ရွေးခံရရင်သူ့အနေနဲ့အမှုဆောင်ကော်မတီဝင်အဖြစ်ကနေနှုတ်ထွက်မယ်လို့ပြောလိုက်ပါတယ်။FIFA ရဲ့လက်ရှိနဲ့အရင်ကတာဝန်ရှိသူ14ဦးကိုတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေအခွာချမှုစတဲ့စွဲချက်48ခုနဲ့ American အစိုးရတာဝန်ရှိသူတွေကစွဲချက်တင်လိုက်တာပါ American ဘက်ကအခုလိုလှုပ်တာဟာ Mr. Blatter နောက်တစ်ချိန်အရေးမခံရအောင်တားဆီးဖို့လှုပ်တာလို့ရုရှားသမ္မတ Vladimir Putin ကတော့ပြောလိုက်ပါတယ်
ဒီရုပ်တွေ့ချင်တယ်ဟုတ်ရန်ဝတ်မစ်စကော့ပင်းစမီဝါ့စ် Это явная попытка.
Mr. Blatter, FIFA ဥက္ကဋ္ဌအနေနဲ့နောက်တစ်ကြိမ်အရွေးမခံရအောင်တားဆီးဖို့အတွက်ကြိုးပမ်းလိုက်တယ်ဆိုတာရှင်းနေတာပဲ။တန်တရားဖြစ်စရာမရှိပါဘူး
။အဂီလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးဖမ်းဆီးလိုက်တဲ့14ယောက်ထဲက9ယောက်ကိုတော့ FIFA ရဲ့နှစ်ပတ်လည်ညီလာခံတက်ဖို့ Zurich မြို့ကိုရောက်ရှိစဉ်ဆွစ်ဇာလန်အာဏာပိုင်တွေကသူတို့တဲခိုတဲ့ကျန်9ဘွဲ့ဟိုတယ်မှာတက်ပြီးတော့ဖမ်းဆီးလိုက်ကြတာပါ။ဒါပြင်ဆွစ်ဇာလန်အာဏာပိုင်တွေဟာ2018နဲ့2020ကမ္ဘာဖလားအရှင်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လည်းတရားစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ။
ဒါကတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အရှုပ်တော်ပုံနဲ့တုံ့ပြန်ချက်တွေကိုကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတော်တွေကိုတင်ဆက်ပေးပါမယ်ပြည်တော်စုလွှတ်တော်နဲ့ပြည်သူလွှတ်တော်တို့မှလွတ်လပ်စွာသတင်းရိုက်ကူးမှုကိုပိတ်ပင်လိုက်တာကြောင့်ရုပ်သံသတင်းရိုက်ကူးသူတွေနဲ့သတင်းထက်ပုံရိုက်ကူးသူတွေအတွက်အခက်အခဲတွေတွေ့ကြုံနေရပါတယ်ဒီလှုပ်ဆောင်ချက်တွေဟာသတင်းလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားတဲ့အခြေအနေဖြစ်တဲ့ဆိုပြီးတော့သတင်းတော်တွေကတင်းကြီးတင်းကျော်ထဲပြောနေကြပေမဲ့လွှတ်တော်အမတ်တွေကတော့သတင်းလွတ်လပ်ခွင့်ကိုနှောက်ယှက်မဖြစ်ပါဘူးလို့တုံ့ပြန်ကြပါတယ်အသေးစိတ်ကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ပြည်သူ့လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်မှာသတင်းထောက်တွေကိုအရင်ကခွင့်ပြုထားတဲ့ Interpreter Booth ကနေသတင်းယူခွင့်ကိုပိတ်ပင်ပြီး၃ရက်အကြာဒီကနေ့မှာတော့သတင်းထောက်တွေသတင်းယူဖို့ပြည်သူ့လွှတ်တော်မှာအခန်းစီစဉ်ပေးမယ်လို့လွှတ်တော်ယုံကသဘောတူလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်မှာတော့ဓာတ်ရိုက်သတင်းရယူရိုက်ကူးခွင့်ကိုဆက်ပြီးတော့ပိတ်ထားစေဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကနောက်ထပ်စီစဉ်ပေးမယ့်သတင်းခန်းကလည်းလွှတ်တော်အစည်းအဝေးခန်းမနောက်ဖက်ကလေးလာသူတွေတက်ရောက်ရာနေရာရဲ့ဘဲဘက်ညာဘက်ဒေါင်းတစ်ခုတို့မှာစီစဉ်ပေးမှာဖြစ်လို့အရင်ကလိုတော့လွတ်လွတ်လပ်လပ်သတင်းယူခွင့်ရမှာမဟုတ်ဘူးလို့နေပြည်တော်လွှတ်တော်သတင်းထောက်တဦးကအခုလိုပြောပါတယ
်အဓိကကတော့ဒီရုပ်သံရဲ့အခက်အခဲပဲရုပ်မှလည်းကျွန်တော်တို့ဆက်ခွင့်ပေါ်မှာဖြစ်တယ်ဆိုလို့ပြီးရတဲ့ဒီ SD ဆက်ခွင့်ပေါ်မှာလည်းမှာမှာလေးတောင်ရှိတယ်ပေါ့ဟာရုပ်ယူရတယ်ပေါ့အဖြစ်မပြီးတော့ပြီးတော့ကျွန်တော်တို့လွှတ်တော်တွေမှာသူတို့လှူရှားနေတာသူတို့ဆိုနေတာဟာဒီအတွက်ကျွန်တော်တို့အင်စက်ကတ်ပြီးမရဘူးသူတို့ဆက်ခွင့်မှာပြီးထားတဲ့ရုပ်ပဲရတယ်ဒီလိုကိုတော့ပြန်လည်ဆွေးနွေးတာဟာမျိုးပါတဲ့ကျွန်တော်တို့ဆက်ရဖို့မလိုဘူးသူတို့ကသူတို့ပြထားတဲ့အတိုင်းဟိုမှာ edit လုပ်ပြလာတဲ့အားတွေကိုသူတို့ပြက်ကတ်တင်ချင်းဆိုပဲကျွန်တော်ရအောင်အားကြောင့်သူတို့လိုနေတာကပြောနေတဲ့လူရဲ့အကြီးကြီးမျက်နှာနဲ့လိုနေတဲ့ရုပ်ကဒါပေမဲ့သူတို့က white view ပဲပြထားတဲ့အားမိတယ်ကျွန်တော်တို့က white view ပဲရအဲ့ဒီဒီချိန်ကြီးဖြစ်သွားတာယူဘူးမှမကြောက်ဘူးအရင်လိုလိုလဲကျွန်တော်တို့တရင်ယူလို့ရနေတဲ့ပုံရက်ခွင့်ရနေတယ်ဒီကျွန်တော်ချက်ချင်းပို့လို့ရနေတဲ့တပုံကြီးအခုသူတို့ပြတဲ့ပုံပဲရမယ်ဆိုတော့ပြောကြအချိန်လေးအရင်နောက်ကြအောင်လားတရက်နောက်ကြအောင်လားသူတို့ကျင်းနေတဲ့ဆင်းသွားတာကောင်းလည်းမျိုးအခုမှလည်းဟိုနေ TV နဲ့ကြည့်ပြီးတော့တဲ့အဆင်လောက်ပဲဖြစ်သွားပါဘူ
း2011ခုနှစ်လွှတ်တော်ဆွေးနွေးပွဲတွေစခဲ့ချိန်ကတည်းကသတင်းထောက်တွေကိုသတင်းယူခွင့်ပေးထားတဲ့လွှတ်တော်ခန်းမရဲ့အပေါ်ဘက်က Interpreter Booth အခန်းကတော့နိုင်ငံတကာကလေးလာသူတွေအတွက်ထားရှိထားတာဖြစ်ပြီးသတင်းထောက်တွေအတွက်မဟုတ်ဘူးလို့လွှတ်တော်ယုံကဒီကနေ့မှတုံ့ပြန်ခဲ့ပါတယ်ဓာတ်ရိုက်သတင်းရိုက်ကူးဝင်ကိုပိတ်လိုက်တာကြောင့်နေစဉ်ထုတ်သတင်းစာတွေရုပ်တံသတင်းဌာနတွေအတွက်သတင်းတွေကိုအချိန်မီမပို့နိုင်တဲ့ပြဿနာတွေလည်းတွေ့ရတယ်လို့လွှတ်တော်သတင်းထောက်တို့ကပြောပါတယ်။သတင်းထောက်တွေကိုပြန်ပြီးသတင်းရယူခွင့်ပေးဖို့အတွက်လည်းလွှတ်တော်နာယကခြံကိုမြန်မာဂျာနယ်လစ်ကွန်ရက်ကစာပေးဖို့တောင်းဆိုလိုက်ပါတယ်။ဒီလိုရဟာသတင်းလွတ်လပ်ခွင့်နောက်ပြန်ဆုတ်တဲ့အခြေအနေဖြစ်တယ်လို့လည်းမြန်မာဂျာနယ်လစ်ကွန်ရက်ရဲ့အတွင်ရေးမှူးဦးမြင့်ကျော်ကပြောပါတယ
်။အဲဒီမှာနေပြည်တော်မှာသတင်းရင်းမြစ်သတင်းထောက်တွေအဲဒီလွှတ်တော်တွေဝင်မြင်ရတော့သူတပြည့်တော်ရုပ်တံနဲ့TV သတင်းအဲ TV သတင်းနောက်တွေပေါ့နော်သူတို့တွေအတန်ယူဖို့လို့ရုပ်ရိုက်ဖို့လို့အခက်အခဲတွေဖြစ်တယ်ပေါ့နော်အဲ့ဒါဆိုတော့အဲ့ဒီအခက်အခဲငိုကဟိုခွင့်ပြုထားတဲ့ဟာကိုအခုကပြန်ပြီးတော့ကန့်တတ်တယ်ဆိုတော့အဲ့ဒီဟာနောက်ဆုတ်သွားတဲ့သဘောမျိုးလည်းဖြစ်တယ်သတင်းယူတဲ့နေရာမှာလည်းအခက်အခဲရှိတော့အဲ့ဒီဟာကိုပြန်သုံးသပ်ပြဖို့ဟိုတင်ပြတဲ့သဘောပေါ့နော်ဟိုပြည်တော်စုတော်နာကစီကိုစပို့တာ
မူလသတင်းရယူခွင့်ပေးထားတဲ့အခန်းကနေသတင်းယူခွင့်ပိတ်လိုက်တာကလွတ်လပ်စွာသတင်းရယူခွင့်ကိုမထိခိုက်နိုင်စေဘူးလို့လဲလွတ်တော်အမတ်တို့ကရှုမြင်ကြပါတယ်ပြည်သူ့လွတ်တော်အမတ်တို့ဖြစ်တဲ့ဥဖေတန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်အမင်းပုံတွေကကံမှန်တဲ့ချိန်မျိုးရိတ်ခွင့်ကိုဟိုပိတ်တာပါခင်ဗျာဒီအရှားတွေကတော့လွတ်တော်ကိုယ်စီတွေကိုတိုင်းမင်းများနာနာဒီ TV မှာကြည့်လို့ဒီဆွေးနွေးချက်တွေပေါ်မှာဘယ်လိုလာပြီးတော့ပြရတယ်အကုန်ခွင့်ပြုထားတယ်များအပိတ်ပင်တာမဟုတ်ပါဘူးသတင်းရယူပိုင်းကဘယ်လွတ်တော်ကိုယ်စီလဲမဆိုသူတို့ကိုလာပြီးတော့အဲ့ဒါယူလို့ရပါတယ်
လွှတ်တော်တွေမှာတခြားလွှတ်တော်အမတ်တယောက်ရဲ့ကိုစားမဲပေးခလုတ်ကိုကိုစားနှိပ်ပေးခဲ့တယ်ဆိုတော့တမတော်သားကိုစလဲတဦးရဲ့သတင်းထပ်ပုံကိုပြည်တွင်းသတင်းဌာနတစ်ခုမှဖော်ပြခဲ့တယ်လို့လွှတ်တော်အမတ်တွေလွှတ်တော်ဆွေးနွေးပွဲအတွင်းအိတ်ငိုင်နေတဲ့ပုံတွေဟာလည်းလူမှုကွန်ရက်တွေပေါ်မှာတက်လာခဲ့ပြီးတဲ့နောက်မှာပြည်သူ့လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တို့မှာအရင်သတင်းထောက်တွေကိုခွင့်ပြုထားတဲ့အခန်းကနေသတင်းယူခွင့်ပိတ်လိုက်တာဖြစ်ပါတယ်ဒါပေမဲ့ဘာကြောင့်သတင်းယူခွင့်ပိတ်ရတယ်လဲဆိုတာကိုတော့လွှတ်တော်ယုံကတိတိကျကျမပြောပါဘူးလက်တလုံးမှာတော့ပြည်သူ့လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တို့မှမူလသတင်းရယူရိုက်ကူးခွင့်ပေးထားတဲ့အခန်းကိုအသုံးပြုခွင့်ပိတ်လိုက်ပြီးမယ်လို့လဲအမျိုးသားလွှတ်တော်ဘက်မှာတော့အခုချိန်ထိလွတ်လပ်စွာသတင်းရယူခွင့်ရှိနေပါတယ်ရှင်
လွတ်တော်မှာနောက်ဆုံးဖြစ်နေတဲ့သတင်းသမားတွေအပေါ်ပြည့်ပြည့်မှုအသည့်အကြောင်းကိုမတ်တင်ကြီးထိုက်ပြောတော်တာဖြစ်ပါတယ်ခင်ဗျာ။အခုတော့အော်စလိုကညီလာခံအကြောင်းကိုဆက်ပါမယ်။မြန်မာအစိုးရရဲ့မူဝါဒအားနည်းချက်နဲ့နိုင်ငံရေးကစားကွက်တွေကြောင့်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ပြဿနာတွေပိုပြီးတော့ကြီးမားလာတယ်လို့နော်ဝေနိုင်ငံမှာနှစ်ရက်တာကျင်းပခဲ့တဲ့ရိုဟင်ဂျာအရေးညီလာခံကတုံ့တက်ခဲ့ကြပါတယ်။ဒါအပြင်ရိုဟင်ဂျာတွေဟာလူမျိုးတုံးတပ်ဖြတ်မှုတွေထက်မလျော့တဲ့ဒုက္ခအခြေအနေတွေကိုကြုံတွေ့နေရတာဖြစ်တယ်ဆိုပြီးတော့လေ Nobel ငြိမ်းချမ်းရေးဆုရှင်ခုနှစ်ဦးကပြောဆိုလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နဲ့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မေလ26ရက်နေ့ကနေ28ရက်နေ့အထိကျင်းပခဲ့တဲ့ရိုဟင်ဂျာတွေကိုမြန်မာအစိုးရကစနစ်တကျမြင့်ပန်းနှိပ်စက်နေမှုအော့စလိုညီလာခံကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေထင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေအပါအဝင်နိုင်ငံတကာနဲ့မြန်မာနိုင်ငံကဘာသာပေါင်းစုံခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါ။ဒီညီလာခံမှာနိုင်ငံတကာကဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့လေ့လာသူအဖြစ်တက်ရောက်ခဲ့တဲ့သတင်းစာဆရာဦးစီတူအောင်မြင့်ကအခုလိုပြောပါရစေ
။ကဲသူတို့ကတော့ဟိုတည်တည်ချာချာဝင်ဆွေးနွေးတဲ့ခါကျတော့ဆွေးနွေးတာတွေကမှန်ပါတယ်။လူခွင့်ရေးရှုထောင့်ကကြည့်ရင်တော့ဟိုဒီချင်းနေကြီးကဘယ်လိုမှလက်ခံနိုင်စရာအကြောင်းမရှိဘူးလေ။ဘာလို့ဆိုတော့ဒီလူတွေကလူကြီးအများကြီးရှိနေတယ်၊ရခိုင်ပြည်နယ်ထဲမှာရှိနေတယ်။အဲဒါတွေနဲ့ပတ်သက်ပြီးတော့အစိုးရကသူ့မှာတာဝန်ရှိတယ်။ဟိုဒါတွေကဘာတွေလဲပေါ့နော်။ဟို status တခုခုပေါ့။ဘာတွေလဲဆိုတော့ဥစားကနိုင်ငံခြားသားတွေလား။ဟုတ်ပြီနိုင်ငံခြားသားတွေဆိုရင်လည်းအဲသူ့မှာပြန်ရမယ့်တိုင်းပြည်ရှိရမယ်လေ။အဲဒါလို့မဟုတ်ဘူးဆိုရင်လည်းသူတို့တွေကနိုင်ငံသားတွေလား။နိုင်ငံသားတွေဆိုဘယ်အဆင့်တန်းနေလဲ။တခုခုကိုအဲ့ဒါလုတ်ပေးရမယ့်ကိစ္စရှိတယ်အဲ့ဒါကနှစ်ပေါင်း20ကျော်ပြီအစိုးရကလည်းမလုတ်ပေးဘူးမလုတ်ပေးဘဲနဲ့သူတို့တွေကိုစုစည်းပြီးတော့မှဘယ်ကူမှလည်းမတော်ခိုင်းဘူးကျမကြီးဆောင်ရှောက်မှုအစားအသောက်နောက်ပြီးတော့မှအသက်မွေးဝမ်းကြောင်းခွင့်အဲ့ဒါတွေအကုန်လုံးကိုလည်းပိတ်ပင်တားဆီးပြီးတော့မှဒီဒုက္ခသည်စခန်းတွေပါတွေမှာထားတဲ့ကိစ္စတွေကဒါကအတော်ဆိုးတဲ့အခြေအနေပေါ့နော
်အဲ့တော့ဟိုရခိုင်လူတို့အခြေအနေပေါ့ရောသူတို့ဘလို့တုံ့တက်တာမြင်ရလဲရှင်ဒီနိုင်ငံတကာကနေပြီးတော့အဲ့မှာအတိုင်းဝိုင်းနှစ်ခုကြားမှာတကယ်ပဲဖိနှိပ်ခံနေရတာမျိုးလားဒါမှမဟုတ်တို့အဲ့ဒီရခိုင်ပြည်နယ်ကပဋိပက္ခကိုကြာတော့တို့ဘလို့မြင်လဲရှင
်အဓိကကတော့အဲ့ဒီမှာရှင်းလင်းပြောဆိုတာကိုကျွန်တော်နားလေတဲ့လောက်ကရခိုင်လူထုကိုအပြစ်တင်တာအပြစ်မြင်တာအဲ့မှာလုံးဝမတွေ့ရဘူးအဓိကအစိုးရရဲ့ policy ပဲအစိုးရရဲ့ policy ကိုယ်တိုင်ကိုကဟိုဒီဟာတွေနဲ့ပတ်သက်လို့ရှင်းလင်းပြသတဲ့ဟာကိုဟိုလုတ်ပေးတာမရှိဘူးပေါ့နော်နှစ်တည်းလည်းအများကြီးကြာလာပြီအဲအဲ့ဒီဥစ္စာကိုပဲအဓိကအပြစ်တင်တာတွေ့ရတယ်အစိုးရကိုပဲအပြစ်တင်တာကျွန်တော်ကြားရတယ်ဒီရခိုင်တိုင်းသားတွေနဲ့ပတ်သက်လို့အပြစ်တင်တာတွေပါဒီမကြားရဘူ
းနောက်ထပ်လေးလာသူဖြစ်တက်ရောက်ခဲ့တဲ့စာရေးဆရာညီပုလေးကလည်းရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခဟာနိုင်ငံရေးပြဿနာဖြစ်တယ်လို့မြင်ကြောင်းပြောပါတယ
်ဒါနိုင်ငံရေးပြဿနာလို့နားလဲတာဗျဒါတွေဖြစ်ရှင်းဖို့အရင်းအမြစ်ကတော့အစိုးရမှာတာဝန်ရှိတယ်ဗျကျွန်တော်တို့ရိုဟင်ဂျာပဲဖြစ်ဖြစ်ရခိုင်ပဲဖြစ်ဖြစ်ဗုဒ္ဓဘာသာပဲဖြစ်ဖြစ်အစ္စလာမ်ပဲဖြစ်ဖြစ်ဒီကိစ္စရဲ့အရင်းအမြစ်ကနိုင်ငံရေးပေါ်မှာအခြေခံတာဗျအစိုးရဖြည့်ရှင်းခြင်းနဲ့ပြည်လဲခြင်းနဲ့ဆိုတော့ဥပဒေကြောင်းအရလုပ်ရင်ပြည်လဲပါတယ်ဗျဥပဒေကြောင်းအရမဟုတ်ဖ ೇನೆ ဒါဝသူ့ရဲ့အာဏာသက်ရှည်ဖို့ပေါ့ဗျာနိုင်ငံရေးကစားကွက်အနေနဲ့ဖဲချက်တစ်ချက်ဖြစ်နေသုံးမယ်ဆိုရင်တော့အစိုးရရဲ့တာဝန်ယူမှုပေါ်မှာမူတည်ရလို့ခံစားရပါတယ
်အဲ့ဒီလို conference ဒီကနေပြီးတော့ဟိုမြန်မာနိုင်ငံအတွက်ရောဘလို့ကျိုးရလက်တည်ရှိတယ်လို့တွေ့ရလဲရှင
်ကျွန်တော်ကတော့လူသားချင်းစာနာတဲ့စိတ်တွေပေါ်ပေါက်လာလိမ့်မယ်လို့ထင်တယ်ဒီညီလာခံကိုအမှီပြုပြီးတော့ဘာလို့လဲဆိုတော့ဘယ်သူမှကိုယ့်ရဲ့ရင်သွေးတွေရောဘဝတွေရောရင်းပြီးတော့ပင်လည်းပင်လည်းထွက်ကြလိမ့်မယ်မထင်ဘူးဗျလူတွေဖြစ်တဲ့အတွက်ဒူလိုတော့နေခြင်းကြမှာပဲဘယ်တိုင်းပြည်ရပဲဘယ်လူမျိုးပဲဖြစ်ဖြစ်သူတို့ရောက်ရရမှာတူတူတန်တန်ရှင်းတန်ခြင်းကြမှာပဲအဲ့ဒါကိုကျွန်တော်နီးလန်းရှာကြဖို့ပါ
ဒင်းဒီလာကမှာနှစ်ပေါင်း120ကျော်တက်တန်းရှိနေပြီဖြစ်တဲ့ကပဘာသာရေးပေါင်းစုံအဖွဲ့ကြီးကပထမဆုံးချိန်ချင်းမြင့်တဲ့အစ္စလမ်ဘာသာမုန်တီးရေးစန့်ကျင်ရေးစုဖြစ်တဲ့ World Harmony စုကိုမြန်မာနိုင်ငံကတန်ဃာတော်သုံးပါဖြစ်တဲ့အရှင်စိန်တိတအရှင်ဝိတုဒ္ဒနဲ့အရှင်ဇောတိကတို့ကိုနော်ဝေးဝန်ကြီးချုပ်ဟောင်းခီဂျောမက်ဂနီပွန်တီဖစ်ကပေးအပ်ချင်းမြင့်ခဲ့ပါတယ်မြန်မာနိုင်ငံမှာအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေဖြစ်ခဲ့တော့ကဒီတန်ဃာတော်သုံးပါးဟာမွတ်စလင်တွေရဲ့အသက်တွေကိုကယ်တင်ခဲ့တာဖြစ်ပါတယ်။ညီလာခံကိုတက်ရောက်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒက်စမန်တူတူနဲ့အတူအခြားငြိမ်းချမ်းရေးဆုရှင်6ဦးပါဝင်လက်မှတ်ရေးထိုးထားတဲ့ကြေညာချက်မှာတော့မြန်မာအစိုးရကရိုဟင်ဂျာအတိုင်းဝိုင်းတစ်ခုလုံးကိုစနစ်တကျဖျက်ဆီးနေတာဟာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုအဓိပ္ပာယ်ကိုဖွင့်ဆိုထားတဲ့အခြေအနေတိုင်းဖြစ်လာတယ်လို့យေတာထားပါတယ်ရှင်။
မင်းဂျင်းနိုင်ပြောပြတော့တာဖြစ်ပါရခင်ဗျာတော်တာရှင်ခင်ဗျာမြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNESCO ချစ်ကြည်တန်တမန်အော်စကာဆုရှင် Forest Whitaker မြန်မာအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေနဲ့မြန်မာညီညာရေးနောက်ပြီးတော့လူမျိုးရေးဘာသာရေးပြည်ထောင်စုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ UNESCO အစီအစဉ်နဲ့လာရောက်တဲ့အမေရိကန်ရုပ်ရှင်မင်းသား Forest Whitaker ဟာမြန်မာအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ကမ္ဘာကျော်ရုပ်ရှင်မင်းသားအနေနဲ့မြန်မာညီညာရေးနဲ့ပြန်လည်ရင်ကြားစီရေးကိုဘယ်လိုမြင့်တင်ပေးနိုင်မလဲဆိုတာကိုမတ်တိန်ကြီးထိုက်ကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ။
မြန်မာငင်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးကိုမြင့်တင်ပေးနိုင်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ချစ်ကြည်တန်တမန်အော်စကာဆုရှင် Forest Whitaker မြန်မာနိုင်ငံကိုရောက်ရှိနေပြီးဗုဒ္ဓဟူးနေ့တုန်းကတော့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ UNESCO ဌာနချုပ်ရဲ့ကမ်းလှမ်းချက်နဲ့ဒီစီဇန်ကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Center for Diversity and National Harmony ရဲ့ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လှိုင်ကပြောပါတယ်။
အတူတူဒီ UNESCO ရဲ့ good will ambassador တင်ရောက်လာတယ် peace and reconciliation အဲ့ဒီကိစ္စတော့ promote လုပ်ဖို့တူရောက်လာတယ်ရောက်လာတော့ဟိုဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးနဲ့နောက်ဒီ communal problems တွေဖြေရှင်းတဲ့နေရာမှာဒီနိုင်ငံအတွင်းမှာဘာတွေလုပ်နေလဲဆိုတော့တည်ဖို့အတွက် UNESCO head ကနေကျွန်တော်ကိုနည်းနည်းလေးဆွေးနွေးပေးပါလို့အခုညီတောင်းလို့ဒါရတယ်ဆိုသူလာပြီးပြောတယ်ပြောပြီးတဲ့အခါပြောတော့ဒီကြောင့်မှတော့မတူအဲ့ဒါတို့ဒီဘက်က interfaith dialogue နဲ့ now general community ပြဿနာတွေကိုဖြေရှင်းဖို့အတွက်ဝိုင်းဝန်းလုပ်ကန်နေတဲ့ရပ်ဖက်လူအဖွဲ့အစည်းကခေါင်းဆောင်တွေနဲ့တွေ့သွားတွေ့နေလို့ကျွန်တော်ပြောတော့တွေ့မယ်နည်းနည်းလေးစကားပြောမယ်ဆိုတော့အဲဒီကလေးကိုကျွန်တော်ကတင်တာနဲ့တူနည်းနည်းလေးစီစဉ်ပေးလိုက်တယ်
မြန်မာနိုင်ငံကိုပထမဆုံးအချိန်ဖြစ်လာရောက်ခဲ့တဲ့ UNESCO ရဲ့ချစ်ကြည်ရေးတန်တမန် Oscar Sushin Forest Whitaker နဲ့88မျိုးဆက်ခေါင်းဆောင်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေမြန်မာနိုင်ငံချစ်ချင်ကြီးအသင်းကတာဝန်ရှိသူတွေတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံတွင်လူမျိုးရေးဘာသာရေးပြဿနာတွေကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ထင်ရှားကျော်ကြားသူလည်းဖြစ်ကမ္ဘာတစ်လွှာအမှုပညာဩဇာကြီးတဲ့ Oscar Sushin အမေရိကန်ရုပ်ရှင်မင်းသားတဦးမြန်မာငင်းချရေးနဲ့ပြန်လည်ရင်ကြားစီရေးလုပ်ငန်းစဉ်မှာတန်တမန်တဦးအဖြစ်ပါဝင်လှုပ်ဆောင်လာတာကြောင့်မြမအရေးကိုကဘာကပို့ပြီးသိရှိသဘောပေါက်လာမှာဖြစ်တယ်လို့လဲစီစဉ်ပေးခဲ့သူဒေါက်တာကျော်ရင်လှိုင်ကပြောပါတယ်
။ရခိုင်ပါဝင်အားလုံးငင်းငယ်ရေးနဲ့ပတ်သက်တဲ့ now interfaith issues ဆိုတဲ့နိုင်ငံလုံးအတိုင်းအတာနဲ့ပြောတာပေါ့။ရခိုင်ကတော့လောလောဆယ်ကတော့ဟိုပြဿနာတွေလည်းဖြစ်နေတယ်ဆိုတော့ဒီကြောင်းတွေလည်းအများကြီးပြောဖြစ်တာပေါ့။ဒါပေမဲ့ရခိုင်ကိစ္စတစ်ခုလည်းမဟုတ်ပါဘူး။အားလုံးကိုချုပ်ပြီးပြောတယ်။မြန်မာနိုင်ငံမှာသူအနေနဲ့ခုလို Goodwill Ambassador အနေနဲ့ရောတော့သူမှလည်း foundation တခုရှိတော့မြန်မာနိုင်ငံမှာသူလည်းပါဝင်ကူညီနိုင်တဲ့သလို့ရှိရင်လည်းဘယ်လိုပုံစံနဲ့ကူညီနိုင်မလဲဆိုတော့သူသိချင်တာအတွက်ကြောင့်မလာတာပါလာတာဆိုတဲ့အခါကျတော့ဟိုဥပမာဆိုကျွန်တော်တို့အချက်လက်ရှာဖို့တိဖို့အတွက်တူတူအလုံးလည်းကျွန်တော်တို့ဒီရပ်ဖက်လူအဖွဲ့အစည်းတွေရောဒီလိုတိုင်းဝိုင်းနေကြတဲ့မှာအလုပ်တွေလုပ်နေကြတဲ့ဟာတွေနဲ့ပတ်သက်ပြီးတော့သူ awareness တွေ promote လုပ်ဖို့တူကိုယ်တိုင်ဝင်ပြောဒါတွေနဲ့ပတ်သက်ပြီးပြောသွားတယ်ဆိုတော့သူလို Hollywood မှာနာမည်ကြီးတဲ့ပုဂ္ဂိုလ်တွေကလာပြီးတော့စကားတွေပြောပြီးလူလူနဲ့လည်းတခါလဲအာဂျင်းနေနေဆက်ဆံပြောဆိုတဲ့ဆိုတဲ့ခါကျဒီကိစ္စရဲ့နပတ်တလို့ awareness ကတော့ပိုတက်လာတာပေါ့အဲဒါကြောင့်မလို့အဲဒါဆိုခြုံလိုက်ရင်တော့ fact finding ဆိုတဲ့အချက်လက်ရှာတော့တသက်မဟုတ်ဖ ೇನೆ သူတတ်နိုင်သလားသူစိတ်သူအလေးထားတဲ့ဒီကိစ္စရဲ့နပတ်တလို့ awareness တွေပိုပြီးတက်လာအောင်လည်းသူလုပ်သွားပါတယ
် Last Keen of Scotland ရုပ်ရှင်ကမှယူဂန်ဒါအာနာရှင်ဖြစ်တရုတ်ဆောင်ခဲ့ပြီး Oscar ဆုရှင်ဖြစ်ခဲ့သူ American ရုပ်ရှင်မင်းသား Forest Whitaker ဟာကြာသပတေးနေ့မှာတော့မြမတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမတ်တွေနဲ့နေပြည်တော်ကလွှတ်တော်တရားဥပဒေစိုးမိုးရေးရုံးခန်းမှာတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါရခင်ဗျာ။ VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီထိအတန်လွှင့်ပေးနေပါရခင်ဗျာ။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကျန်းမာရေးအစီအစဉ်တိုင်းရင်းသတင်းလောကစတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါရခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းမှာတို့ရခင်ပါခင် VOA ရဲ့မေလ29ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်လေးကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေဖြစ်တဲ့ Climatometer ပုံလွန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေအပြင် Climatometer 50 kHz 5999နဲ့ Climatometer 190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုလို့ရှိရင်မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာတင်ကားစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
အေးပေါ်ဘိုက်ခွဲလူနာ1116ယောက်မှာဦးတဲ့ရောင်လာနဲ့ပတ်သက်တဲ့အကြောင်းရင်းနဲ့ခွဲရလူနာ663ယောက်ရှိတယ်လို့ပြောဆိုထုတ်ဝက်လောက်က
ဒီဦးတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာဆိုမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းတော်ကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန် EDN အတုံးထုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ
ဒီနေ့မြတ်တွေတင်ပြပေးမယ့် EDN အတုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကAchilles Achilles ကတော့လူနာမည် Heel Heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူသားငယ်ကိုခြေဖနောက်ကနေကင်ပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီး Homer ရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တားကြီးဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲဆင်းစစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြီးတဲ့အခါအာကီလီးစ်အသက်ဆုံးရှုံးရတဲ့တန်တားကြီးပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်တော့ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ညီညွန်းပြောလို့ရှိပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာကွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူတွေသိမသိကြတဲ့လူတူရဲ့ပြညာကွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တဲ့ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုထုတ်ထွင်းပြပါတော့မယ်။အခုတော့ကျမ်းမာရေးကဏ္ဍမှာတော့ဥအတက်ရောင်နဲ့ဝေဒနာအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဥအတက်ရောင်တာအဖြစ်များပြီးတော့စိုးရွားတဲ့အဆင့်မှာအသက်အန္တရာယ်ရှိတယ်လို့ထူးခွဲစိတ်ကုဆရာဝန်တွေကဆိုပါတယ်ဒီအကြောင်းကိုရန်ကုန်စေယုံကြီးကအထူးခွဲစိတ်ကုဆရာဝန်ကြီးဒေါက်တာဆိုမင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဆိုမင်းခင်ဗျာဦးအတက်ရောင်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဖြစ်များလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာအရေးပေါ်ခြေနေတဲ့ဘိုက်ခွဲရတဲ့လူနာတွေပေါ့နော်အဲ့ဒီအထဲမှာဆိုလို့ရှိရင်တော့ဦးတက်ရောင်တဲ့ယောဂါနဲ့ပတ်သက်တဲ့အကြောင်းရင်းတွေကြောင့်ဘိုက်ခွဲရတာလူနာတော်တော်များများရှိပါရဲ့ဗျကျွန်တော်2012တုန်းကလူရောင်စိုးကြီးကဒီတိုင်းခါကောက်ပြီးတော့လုပ်ကြည့်တဲ့အခါမှာ အရေးပေါ်ပိုက်ခွဲတဲ့လူနာ116ယောက်မှာဦးတဲ့ရောင်လာနဲ့ပတ်သက်တဲ့အကြောင်းရင်းနဲ့ခွဲရတဲ့လူနာ663ယောက်ရှိတယ်လို့ဒီကဆိုထုတ်ဝက်လောက်ကဒီဦးတဲ့ရောင်လာနဲ့ပတ်သက်ဆက်နွယ်တဲ့ယောဂါကြောင့်ပိုက်ခွဲရတာလို့တွေ့ပါတယ်ဟောအဲဒါကြောင့်များတယ်လို့ပြောဆိုင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များတဲ့အတွက်ပေါ့ဆရာနော်ဒီဦးတဲ့ရောင်တဲ့ယောဂါနဲ့ပတ်သက်ပြီးတော့လူနာတွေအနေနဲ့ပြည်သူတွေအနေနဲ့အသီးသင့်အသီးထိုက်ဆုံးနှစ်ချက်သုံးချက်ဆိုရင်ဆရာကြီးဘယ်အချက်တွေကိုဆရာထောက်ပြမလဲ
ပထမတစ်ချက်ကပေါ့နော်ဦးတက်ရောင်လာဆိုတိုင်းလေအကုန်လုံးကဦးတက်ရောင်လာလို့တစ်ဖြစ်ချက်မှတ်ထားလို့မရဘူးတချို့ယောဂါတွေကဦးတက်ရောင်လာကဲ့သို့တခါလေကိုကဦးတက်ရောင်လာခြင်းပဲဦးတက်ရောင်လာမဟုတ်ဖဲနဲ့ဦးတက်ရောင်လာလို့မှားပြီးတိုင်ငွေဆွဆုပ်တာလည်းရှိတတ်တယ်အဲခါကြီးကမှားတာမဟုတ်ဘူးယောဂါရဲ့သဘောကပုံစံအတူတူဒီပုံစံနဲ့ပဲလာမျိုးရှိတတ်တယ်ပေါ့ဥပမာတောက်ပြုံမှာဒရေတဲပြီးပေါက်သွားတာတမောင်လို့ရှင်မျိုးအိမ်ထဲမှာအည်တဲပြီးအဲ့အည်ကနေပေါက်သွားတာအဲ့ဒါမျိုးတွေကလည်းပဲဦးတက်ရောင်လာကဲ့သို့လာတတ်တယ်ခွဲတဲ့ခါကျတော့ကျွန်တော်သိချသိရတယ်ပေါ့အမှန်သူများနိုင်ငံတွေမှာဆိုလို့ရှင်တော့ဒီဟို CD Abdomen တော့အခါဆောင်လို့ရိုက်လိုက်လို့ရှင်တော့အဲ့ဒါရှင်းရှင်းနဲ့နဲ့သိရတာပေါ့အဲ့ဒီခုနကျွန်တော်ကောက်ထားတဲ့ဒီဓာတ်ထဲမှာဆိုလို့ရှင်ဦးတက်ရောင်လာလို့လာတဲ့အထက်မှာဦးတက်ရောင်လာမဟုတ်ဘဲနဲ့တခြားဖြစ်နေတဲ့ယောဂါတွေပေါ့အဲ့ဒါကဘလောက်လောက်ရှိလဲဆို38ယောက်လောက်ကအဲ့တခြားယောဂါတွေနဲ့လာလို့တွေ့ရတယ်ပေါ့
ဟုတ်
ကဲ့ဒီရတဲ့ချက်ကဦးတက်ရောင်လာမှာကျွန်တော်တို့ကအဆင့်နေရှိရတာတချို့ကလည်းဦးတက်ရောင်လာဆိုတော့ minus salary ကလောလောလေးပဲ3ငွေလောက်နေဆေးရုံကဆင်ရတယ်အဲ့လိုထင်ကြတယ်တချို့ကျတော့လည်းအသက်အန္တရာယ်ရှိရတဲ့အထိသုံးဆုံးတဲ့အထိဖြစ်တာလည်းများတယ်အဲ့ဒါဘယ်ပေါ်မှမူတည်တာလဲဆိုတော့သူ့ရဲ့ယောဂါရဲ့အဆင့်ပေါ်မှာမူတည်တာပေါ့နော်ဦးတက်ရောင်လာမှာအများစုကတော့ရောင်ရင်လေးပဲရောင်လာပေါ့အဲ့ဒါဆိုလို့ရှိရင်စိတ်ပူရလည်းမရှိဘူးခွဲလိုက်လို့ရှိရင်လည်းကြောက်သွားတယ်နဲ့တော့လောင်းနေနဲ့ဆင်းသွားဆင်းလို့ရရစက်ကောင်းတယ်ပေါ့ဒါပေမဲ့လည်းအဲ့ဦးတက်ရောင်လာရောင်ရုံတက်တက်ပေါ့ကနေဦးတက်ပေါက်တယ်လို့ခေါ်ပေါက်ထွက်သွားရင်ဒါမှမဟုတ်လို့ရှင်နောက်ပြည်ပြည်တည်လာလို့ရှင်နောက်ဘိုက်ထဲမှာပြန်သွားလို့ရှင်အဲ့ခါမျိုးကျတော့သူးစိတ်တက်တာတော့ပေါ့လို့အတက်အနေလည်းရှိရဲအဲ့ဒါမျိုးတွေကြောင့်ဒီနှုံများတယ်နောက်ပြီးတော့ဟိုယောဂနောက်ဆက်တွဲဆူကျူတွေခံရများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဦ
းတက်ရောင်လာမှလည်းသူ့အဆင့်နဲ့သူရှိရဲရောင်လည်းပြင်းအလုံးဖြစ်သွားတယ်ပြင်းပြီးဖြစ်သွားတယ်အဲ့လိုမျိုးဘယ်အဆင့်မှာရောင်နေတယ်လဲဆိုတာမူတည်ပြီးတော့ကျွန်တော်တို့ကုတာမှုရလာတရားကွဲသွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ခုနကလူမျိုးသိုးသွားတဲ့အဆင့်မရအောင်ပေါ့ဆရာနော်ခုနကပေါက်ထွက်သွားတာပြည်တဲနေတာပြည်တွေပြန့်ပြီးတော့ခုနသေဆုံးရတဲ့အဆင့်မျိုးဒီမရောက်အောင်ဘလို့အနေထားတွေကိုကြိုပြီးတော့တိထားဖို့လုပ်မလဲ။ဘာတွေလှုပ်ထားဖို့လုပ်မလဲဆရာကြီ
း။အဲ့ဒီတော့ကတော့ဒီဦးတက်ရောင်လေလို့တန်မြားရှိလာပြီဆိုလို့ရှိရင်ဆေးဟောင်းနဲ့ပြဖို့လိုတယ်ပေါ့အနည်းဆုံး။ဒီကာလေးကြတချို့လူတွေကဖိုက်အောင်လာလို့ဒီအပြင်မှာဆေးမီးလိုနဲ့ကုလာတော့ဟိုနှိပ်ပြင်းလေးလောက်တာဆိုအဲ့ဒါတွေကနောက်ကြမှာရောက်လာလို့ရှိရင်ကျွန်တော်တို့တွေလိုအပ်ကံရလဲတကယ်လူနာအတွက်လည်းရစက်ကမကောင်း။အဲ့တော့ဖြစ်နိုင်လို့ရှိရင်ဦးတက်ရောင်လေလို့ထင်တယ်ဆိုလို့ရှိရင်တက်ကျွမ်းတဲ့ဆေးဟောင်းနဲ့ပြတင်တယ်လို့အရင်ဆုံးကအဲ့ဒီလိုအရင်စအောင်ပါဘောနော်ဆရာဝန်နဲ့ပြပေးတာပါဆရာဝန်ကဘယ်အချင်းကြီးရှိရဘယ်ကိုဆွဲဦးလို့လဲဆိုတော့သူကဆက်ပြီးတော့လုပ်သွားမှာပါဘောနော်အဲ့တော့နောက်တစ်ခုသိနေချင်တာကကျွန်တော်တို့ကဦးတက်ရောင်တိုင်းလေခွဲမယ်ပြောလိုက်မခွဲဘူးပြောလိုက်ခွဲမယ်ပြောလိုက်မခွဲဘူးပြောလိုက်လူနာဘက်ကထင်တာလည်းရှိတယ်အဲ့ဒါကဘယ်ပုံမှာမူတည်လဲဆိုတော့ဦးတက်ကရောင်လာကရောင်လဲဆိုချင်ကျွန်တော်ကခွဲကိုခွဲတယ်ဒါပေမဲ့အဲဒီမှာရောင်လေခွဲတယ်ပြောပြီးမှကျွန်တော်တို့အလုံးခဲစမ်းပြီးမှဆိုလို့ရှိရင်အဲ့ဒီချိန်ကျတော့မခွဲဘူးစောင့်တယ်အလုံးသေးစမ်းနေနေမှာတခါအဲ့အလုံးခက်ကနေပြည်တယ်သွားပြီးတော့လူကအဖျားလေးတက်လာသူစီတက်လာဆိုချင်အဲ့ချိန်ကတခါခွဲရဆိုပြန်ခွဲအဲ့တော့ဘယ်ပုံမှာမူတည်လဲဆိုတော့သူ့ကိုကုနေတဲ့ဆရာဝန်ပုံမှာပဲမူတည်ရပြန
်ဟုတ်ကဲ့အဲ့ဒီတော့ဒီဆရာဝန်နဲ့ပုံမှန်စပြ
ဆရာဝန်တရားအောင်ပြတင်တယ်လို့ကြံပေးနေတာပေါ့နော်ဒီချက်အဲ့တော့ဘယ်လိုခါမှမဆရာဝန်နဲ့သွားပြအောင်လဲဆိုဦးတက်ရောင်လာနဲ့ပတ်သက်တဲ့ယောဂါတွေအကုန်လုံးကဘာနဲ့လာတယ်လဲဆိုချင်ဘိုင်းနာတယ်ပေါ့နော်ဘိုင်းနာတာဘယ်နေရာမှာနာလဲဆိုချင်ချက်နဲ့ချက်အောင်လားညာဘက်ခတ်ရင်းရင်းဝါးနေနာတယ်အဲ့ဒီနောက်ထိအထင်ခံနိုင်အောင်လားအဲ့ဒါဆိုလို့ရှိရင်တော့ဆရာဝန်စီကိုသွားပြပြီးတော့တခုခုဖြစ်နေသလားဆိုတော့အရင်ဆုံးစစ်ဆေးကြည့်တင်တယ်လို့ကြံပေးခြင်းပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာကကပြောတဲ့ဒီတာဥပြုံတို့ဒီမျိုးတို့မှာဖြစ်တာတွေနဲ့ခွဲနိုင်တဲ့လက္ခဏာတွေထားမျိုးရောရှိလားဆရာ
ဒီအဲ့ဒါရှိပါတယ်ဗျကျွန်တော်တို့ဟိုဆရာဝန်တွေကတော့ကြည့်လိုက်လို့ရှိရင်ကိုတည်တယ်ဟိုပုံမှန်မြတ်စစ်ဆေးစစ်ဆေးတူပေမဲ့လည်းပဲလူနာရဲ့တခြားလက္ခဏာတွေကိုကြည့်လိုက်လို့ရှိရင်ခွဲတာတွေရှိရပါဘူးဒါပေမဲ့အဲ့ဒါတွေကဆရာဝန်မှပဲခွဲရတာပေါ့နောက်တစ်ခုကတော့ဖေးဝင်ရောက်လာတဲ့အခါကျမှကျွန်တော်တို့ကပြေးကြအောင်ပေါ့နော်ခင်ကြီးတစ်ခုနဲ့ရန်တမ်းခွဲပြီးထဲရောက်မှဘာတွေဖြစ်နေလဲမသိဘူးဖြစ်တာတွေ့ရလုပ်လိုက်မယ်ဆိုမျိုးမဟုတ်ဘူးပေါ့မခွဲခင်မှာလည်းတိတိကျကျသိပြီးတော့မှတိတိကျကျဘာဖြစ်လို့ဘာလုပ်မယ်ဆိုမျိုးရှိဖို့အတွက်အဲ့ဒါတွေကတော့ဖေးဝင်မှာအဆင်ပြေပါလိမ့်မယ်အဖတ်ဆောင်ရိုက်တာတောင်းလို့ရှိရင်သူများနိုင်ငံလာဆို CT scan ရတာပေါ့နော်အကုန်လိုအပ်တဲ့ investigation တွေလုပ်ဖို့ရှိသေးရအောင်
ဟုတ်ကဲ့ဆရာအဲ့တော့အဓိကလက္ခဏာကတော့ချက်အောင်နာနဲ့ဒီချက်ရဲ့ညာဘက်မှာပေါ့နော
်ဟုတ်ကဲ့
ညာဘက်နဲ့ပြင်းပြင်းထန်ထန်လာလို့
ထူးထူးအောင်နဲ့ဒီလိုအထိမခံနိုင်ဘူ
းဟုတ်ကဲ့ဒါကတော့အရေးကြီးဆုံးလက္ခဏာပဲဒါဆိုရင်တော့မဖြစ်မနေဆရာဝန်ပြဖို့လိုတာပေါ့ဆရာနော
်ဟုတ်ကဲ့ဆ
ိုတော့ဒီနေ့မှဆရာရေဒီကုသမှုအပြင်ပေါ့နော်ခုနဆရာဝန်နဲ့ဆက်သွယ်စီပြတာအပြင်မဖြစ်အောင်ကာကွယ်နိုင်တဲ့အနေအထား
အဲ့ဒီလိုတော့မရှိပါဘူးဗျာဒီဟာကနာရာရှိယောဂါမျိုးမဟုတ်ဘူးဟိုငကူအကောင်းကြီးကနေရုပ်ကျက်ထားပြီးဖြစ်တဲ့ယောဂါမျိုးပါဘာကြောင့်ဖြစ်တယ်လို့ဒီကြပြောတာမဟုတ်ဘူးပေါ့ဟို ုကာကွယ်လို့ရတဲ့အကြောင်းလည်းမရှိပါဘူ
းဟုတ်ကဲ့ဟိုဘလူးလူတွေမှာအဖြစ်များတယ်ဆိုတာမျိုးအ
ဲ့ဒီဟာလည်းတိတိကျကျပြောလို့တော့မရပါဘူးဟိုတချို့လူတွေမှာဟို risk များတဲ့လူတွေရှိတာပေါ့ဒါပေမဲ့ဟိုဥတက်ရောင်လာခြင်းတွင်ကျွန်တော်တို့ကအန်လျင်ရှိပြီးဂယုဆိုင်ရတဲ့ဟာတွေရှိရအဲ့ဒါကတော့အသက်သင်ငယ်လုံးတဲ့လူတွေအသက်သိကြီးတဲ့လူတွေဆိုရှင်လည်းသတိထားရတယ်သတိထားရဆိုတာသူတို့တွေမှာခန္ဓာကိုယ်ရဲ့ကုကံအားစနစ်ကငယ်တဲ့လူတွေလို့ပြင်းပြင်းထန်ထန်မတုံ့ပြန်အောင်အဲ့ဒီခါကျတော့မတိမတာဖြစ်နေတာပေါ့နော်ဖုံးမဖြစ်နေတာပေါ့အပေါ်ကနေပြီးတော့ဖုံးအုပ်ထားတဲ့အရာတွေရှိရဲ့အဲ့ဒီခါကျတော့အဲ့လိုလူမျိုးတွေဆိုရှင်တော်တော်နောက်ကျမှပြီးရတယ်နောက်တစ်ခုကဟိုအမျိုးသမီးကြီးကိုယ်ဝန်ဆောင်နေအချိန်မှာပေါ့ဖြစ်လို့ရှိရင်လည်းပဲတအိမ်ငယ်မှာကလေးနဲ့ជីជីជីជីလာတဲ့ခါကျနေရာရွရွရွရွသွားတာတော့ငါပြောသလိုပေါ့ယောဂါရဲ့ diagnosis ကိုကြားပေါ့နည်းနည်းခဲရင်နေဗျာအဲ့နောက်တစ်ခုကခွဲတဲ့အခါမှာလည်းကျွန်တော်ကကိုယ်ဝန်အမှုရင်ကိုလိုက်ပြီးတော့ဒီကလေးနဲ့ကိုယ်ဝန်အနေမရှိအောင်လည်းစဉ်းစားရသေးတယ်အဲ့ဒီခါကျစဉ်းစားကြတပိုင်းပေါ့နော်အန်တီရများတယ်ပေါ့
ဟုတ်ကဲ့အခုလို့ဒီဦးအတက်ရောက်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
လူနာတွေဘက်ကပေါ့နော်မထင်တော့တာဒါမှမဟုတ်စိတ်ဝင်သွားမှကြောက်တာလို့အကြောင်းမျိုးမျိုးကြောင့်ဆရာဝန်နေစီဆေးရုံနေစီရောက်မလာပဲနဲ့လွန်လာတဲ့ခါကျမှရောက်လာလို့ရှိရင်ကျွန်တော်တို့ဘက်ကအဲ့နဲ့ထွင်ရမယ်ဆိုမှမထွင်လိုက်ရဘဲနဲ့ပိနေပေါက်ရလို့ဖြစ်တဲ့ခါကျအန်တီရများတာပေါ့နော်အဲ့တော့ဆိုးဆီးစီးလေးကဆရာဝန်နဲ့ပြပြီးတော့လိုအပ်တဲ့ကုသမှုကိုထိထိရောက်အောင်လည်းအချိန်မီကုနိုင်လို့ရှိရင်အန်တီရလည်းနေမယ်လူနာအတွက်လည်းကောင်းမယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအပတ်စဉ်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ရောရှိမယ်ခင်ဗျာလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်တနိုင်ငံလုံးကိုကူစားပြုတဲ့နိုင်ငံရေးပါတီတွေရှိတယ်လို့ပဲတိုင်းသားဒေသအသီးသီးမှာတိုင်းသားလူမျိုးတွေကိုကူစားပြုတဲ့တိုင်းသားပါတီတွေလည်းရှိနေပါတယ်ဒီတိုင်းသားပါတီတွေဟာသူတို့ရဲ့ဒေသအသီးသီးမှာနိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ရမယ့်အနေအထားရှိနေတာမလို့ဒီတိုင်းသားပါတီတွေရဲ့အလားအလာနဲ့ရှေ့နိုင်ငံကြီးမှာသူတို့ရဲ့အခမ်းကဏ္ဍဘယ်လိုဖြစ်လာမလဲဆိုတာကိုဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမြလူရတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့မိမိတို့မိမြလူရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါဆိုပြီးတော့ထပ်မံပြီးတော့တိုက်တွန်းနေပါလေခင်ဗျာအခုတော့အပတ်စဉ်တိုင်းရင်သတင်းလွှာကိုအလှည့်ပေးကြအောင်ပါ VNI အဖွဲ့ဝင်နေကြားဒေတာကသတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြမရေတက်ကနေကဲဆက်ထားတဲ့လေစီးပြေဒုက္ခတဲ့နေရာကျော်ကိုလက်ခံဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်ခဲ့ပါတယ်။ ICCT အဖွဲ့ကနေနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့အရာဝတီတိုင်းကကရင်အမျိုးသားသူနာပြုစနိုင်နိုင်ထွန်းကိုအပီပီဆိုင်ရာစစ်ချေနီကော်မတီနဲ့လာဂျာနီအတင်းကနေဖလော်ရစ်နိုင်ငံကိစုကိုဘေးအပ်စီမင်းခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
မကနန်းဟောမ်ပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံရေတက်ကကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလီစီပြေးနေရာကျော်ကိုနေရာရင်းပြန်ပို့ဖို့စီစဉ်နေရမှာအချက်လက်မပြည့်စုံသေးလို့တပတ်ခန့်အကြာအချိန်ယူစစ်ဆေးရအောင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်လီစီပြေးဒုက္ခသည်တွေကိုမေလ22ရက်နေ့ကမောင်တော်မြို့နယ်တင်မောကွေကြီးရွာအနီးမှာမြန်မာရေတက်ကဆက်လီနှစီးနဲ့အတူဖမ်းဆီးမိခဲ့တာပါသူတို့တွေကိုအလေတန်ကျော်ကြီးရွာနားမှာယာယီကယ်ဆယ်ထားခဲ့ရကနေတွာလာရေးလွယ်ကူဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အနီးဆုံးဖြစ်တဲ့တောင်ပြိုကိုပို့ဆောင်ထားတယ်လို့မောင်တော်ခရိုင်ဥက္ကဋ္ဌကပြောပါတယ်။လေစီဒုက္ခတွေတွေကိုတက်ဆိုင်ရာနိုင်ငံကိုအမြန်ဆုံးပေးပို့သွားမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကသတင်းထောက်တွေကိုပြောဆိုထားပါတယ်။
NCCT ခေါ်တဲ့နိုင်ငံလုံးအပိခရက်ဆဲရင်ညံ့ရေးအဖွဲ့ကနေအပိခရက်ဆဲရေးဆိုင်ရာမူကြမ်းနဲ့နိုင်ငံရေးဆွေးနွေးမှုပေါင်းတွေကိုအတည်ပြုရေးဆွဲဖို့အတွက်မေလ25ရက်နေ့ကနေ29ရက်နေ့ထိထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်။လာမယ့်လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးမှာတင်ပြဖို့အတွက်အစီရင်ခံစာနဲ့နိုင်ငံရေးဆွေးနွေးမှုပေါင်းတွေကိုအချောသတ်ဆွေးနွေးခဲ့တယ်လို့ NCCT တာဝန်ရှိသူတို့ဖြစ်တဲ့ပုံမူကြီးခွန်ဥက္ကာကပြောပါတယ်။ဒီဆွေးနွေးပွဲကို NCCT အဖွဲ့ရဲ့မူပေါင်းရေးဆွဲရေးအလုပ်အဖွဲ့ဝင်တွေဖြစ်တဲ့ဗဒိုကွယ်ထွန်းဝင်းဒေါက်တာဆလိုင်းလျန်မုံစခေါင်ပုံမူကြီးခွန်ဥက္ကာနိပညာအထောက်အကူပြုအဖွဲ့ကဒေါ်နန်ရောတော်ချာနန်ပဒိုတာဒူမူပုံမူကြီးစင်ဝါတို့တက်ရောက်ခဲ့ပါတယ
်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဂရင်ဒုက္ခတွေစခန်းတွေကိုထောက်ပံ့တဲ့အလူရှင်တွေယော့လာတဲ့အတွက်2015ခုနှစ်မှာလှဆင်ထောက်ပံ့တဲ့စာနာရိတ်ခါတွေကိုရှော့ချနိုင်ဖို့ရှိတယ်လို့ဒုက္ခတွေစခန်းတာဝန်ရှိသူတွေကပြောပါတယ်။2015ခုနှစ်အတွက်စခန်းအလုံးလေပတ်နိုင်ဖို့စာနာရိတ်ခါစီမံခန့်ခွဲရမှာဖြစ်လို့ငွေလိုအပ်ချက်အပေါ်ရိတ်ခါရှော့ချရမယ်ဆိုပြီး TPC ကပြောလာတယ်လို့မေလာဒုက္ခတွေစခန်းကစခန်းတာဝန်ခံဥက္ကဋ္ဌစောအောနက်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာဂရင်ဒုက္ခတွေစခန်းပေါင်း6ခုရှိပြီးလူရေ 3,400 ကျော်ကို TPC ကနေအခြေခံစားသုံးကုန်ဖြစ်တဲ့ဆန်စားစီမီသွေးဂျုံမုံတွေကိုထောက်ပံ့ထားပါတယ်
။လာမယ့်2015ရွေးကောက်ပွဲအတွက်မွန်ပြည်နယ်တစ်ခုလုံးရဲ့အခြေခံမဲဆန္ဒစီရင်တွေကိုဇွန်လ10ရက်နေ့ကနေ21ရက်နေ့ထိတပြိုင်တည်းစတင်ကြေညာသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ကပြောပါတယ်။မဲဆန္ဒရှင်တွေရဲ့စီရင်တွေကိုတက်ဆိုင်ရာကော်မရှင်ဖွဲ့ခွဲရရှိတဲ့ရက်ကွက်နဲ့ခြေရောက်အုပ်စုအုပ်ချုပ်ရေးယုံတွေမှာ14ရက်ကြာကတ်ထားမှာဖြစ်ပြီးတော့မျက်စိမှားယွင်းမှုရှိပါကမပါတင့်တူများပါဝင်ချင်းမှားချင်းပယ်ဖက်ချင်းဆိုတဲ့ပုံစံ၃မျိုးနဲ့မျက်စိအသေးလျှောက်ပြီးပြင်ဆင်နိုင်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးဟိန်းလင်းထက်ကပြောပါတယ်မွန်ပြည်နယ်ဆယ်မြို့နယ်ရဲ့အခြေခံမဲဆန္ဒရှင်များရဲ့စီရင်ဟာ12,200ကျော်ရှိမယ်လို့ခန့်မှန်းထားပေမဲ့မဲစရင်ပြုစုပြီးချိန်မှာပြည်နယ်တစ်ခုလုံးရဲ့မဲဆန္ဒရှင်ဟာ14,200ကျော်ထိရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲစီရင်အရာသိရှိရပါတယ်
ရေချောင်းပို့ဆောင်ရေးညွန်ကြားရေးဦးစီးဌာနကနေပြီးတနိုင်ငံလုံးမှာရှိတဲ့ပြည်တွင်းရေချောင်းသင်းမော့တွေကိုစစ်ဆေးမှုပြုလုပ်တဲ့အချိန်မှာပြည်ဆွေးရမတင်တဲ့ရင်တွေကိုရပ်နားဖို့ညွန်ကြားခဲ့တာကြောင့်ရေလန်းကိုအမိပြုနေတဲ့မွန်ပြည်နယ်ချောင်းဆုံမြို့နယ်ဘလူးကျွန်းဒေသခံတွေဟာသွားလာရေးမှာအခက်တွေ့နေရပါတယ်။မွန်ပြည်နယ်ပြည်တွင်းရေချောင်းပို့ဆောင်ရေးတန်လွင်ဌာနခွဲကပြည်ဆွေးနေတဲ့သင်းမော့90စင်းလုံးကိုဒီလ3ပိုင်းမှာအကုန်ရပ်နားလိုက်ပြီလို့လက်ထောက်အထွေထွေမန်နေဂျာဦးလဝင်းကပြောပါတယ်တင်မောတွေပြေးဆွဲတာကိုရက်နာလိုက်ပြီးနောက်ပုဂ္ဂလိကဆက်လီတွေကအစာထိုးပြေးဆွဲနေကြပေမဲ့စိတ်သက်သာပြီးလုံခြုံမှုပိုရှိတဲ့တင်မောတွေကိုပဲတောင်းဆိုနေကြတယ်လို့ဘလူးကျွန်းဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းကာလအတွင်းအယောက်ဒီတိုင်းဒေသကြီးဟိုင်းကြီးကျွန်းကပြည်သူတွေကိုအသက်ကိုပဓာနမထားပဲကူညီရွှေ့ပြောင်းပေးခဲ့ပြီးတူနာပြုကုသပေးခဲ့တဲ့ကရင်အမျိုးသားတူနာပြုစနိုင်နိုင်ထွန်းကိုအပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီနဲ့လာချန်းနီအသင်းကနေဖလော်ရစ်နိုင်တင်ကေးစုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်။ဒီအကြောင်းကိုတော့အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။55ကျင်းမြောက်ဖလော်ရစ်နိုင်တင်ကေးစုကိုရရှိတဲ့အကြောင်းရင်းကိုတော့စနိုင်နိုင်ထွန်းကခုလိုပြောပါတယ်။
ကျွန်တော်ဟိုခိုင်းကျွန်းဘောနော်ဒီမောင်တိုင်းတိုင်းနဲ့ကျွန်တော်လောက်ဆောက်ခဲ့တဲ့ဟာဘောကပားချစ်ချင်နေတာဘောအပြည့်ဆက်ချစ်ချင်နေတယ်ကျွန်တော်ဟိုသာကိုဆောဆောဆောတာလို့ပဲထင်တာဘောအဲဒါဖလိုရင်းနဲ့ဒီကိစ္စကိုရှင်းနေခဲ့တာဟာမိလာဆင်းရဲ့နေရာလေ
စနနိုင်ထွန်းဟာအထက်တန်းတူနာပြုတရားဖြစ်တယ်လို့2008ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့နိုင်ကမုံတိုင်းကာလမှာအေယာဝတီတိုင်းဒေသကြီးဟိုင်းကြီးကျွန်းရှိမုံတိုင်းတန်ခံပြည်သူတွေကိုဘေးကင်းရာကိုကူညီရွှေ့ပြောင်းခြင်းတူနာပြုကုသပေးခြင်းများကိုတက်ဆုတ်ဆံပြဆောင်ရွက်ခဲ့တဲ့ဖြစ်စဉ်တွေကိုတော့စနိုင်ထွန်းသုံးကအခုလိုပြောပါတယ
်။ဒီတက်လာတဲ့အမျိုးလေးတူနာသူ့ရဲ့အဲ့ပေါ်နော်သူကမပြင်းနိုင်ကျွန်တော်ကပြင်းနိုင်တယ်လေပြင်းနေတဲ့သူဒါမှမဟုတ်ကိုကလည်းအဲ့ဒီအချိန်မှာကြောက်တယ်ဒါမှမဟုတ်ကြောက်ပေမဲ့လည်းသူကကိုယ့်ရဲ့ပုံကြမ်းလို့ဆိုတာလေသူတို့လည်းတနားကြီးပြင်လာတဲ့ဖြစ်နေသူတို့လည်းမထားနိုင်အကုန်လုံးတူနာတွေရောက်ဒီတိုင်းလိုပေါ့နော်သူတို့ရဲ့အသက်ရှင်ဖို့အတွက်ဆမ်းမာရဖို့အတွက်တိုင်းကဆဲမှုမှုဖြစ်အောင်ဆိုတာလေသူတို့အကုန်လုံးဝိုင်းဝန်းကူညီပြောပေါ့နော်အဲ့လိုလေထောက်ကမ်းပေါ်တင်လာတော့အဲ့လိုလေသူတို့ရဲ့ဟိုလှုပ်ဆောင်ခဲ့တဲ့ဟာတွေပေါ့
ဖလော်ရစ်နိုင်တင်ကိစုဟာတူနာပြုတွေအတွက်ကမ္ဘာအမြင့်ဆုံးစုဖြစ်ပြီးအခုနှစ်မှာတော့နိုင်ငံပေါင်း18နိုင်ငံတူနာပြု36ဦးထဲကမြန်မာနိုင်ငံသားအသက်38နှစ်အရွယ်စနိုင်ထွန်းထွန်းကိုချီးမြှင့်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။က Kayen Mura the Yonin, a Kulu Suyashi de Poma, a time the one that they do let Duga Kulu Piovare.
So in that they give Suyamas, Alemon, one of my head with Kulu Yashi the Dana, Juno, Hoking, the channel, Tanga, Kuza, or not, Rukong, Song, Nadia, to a Jamuno, or a time of people not to the one that you know.
Florin Nightingale Sugu, Tangkoya, Sandakunuga Sabido, Lenny the Jay, Pay a Chimmy like a Pibi. Yamanangamaro, San and I told me, Tangoya Chasaton Kunema, Dunabu Siamaji, Bumuto Ke Umia, Tangoya Kosaton Kunema, Dunabu Uzi Yashi, Do and Your Nanet, Natalte Kunema, Tawasiama, Totain Yuga, Yashi Kerale, Chiparekmia.
Sabio, Mila Zamainunga, UWSA Wapi, Dissin Yu Ye, Puetana, Chok Bansama, Jimbare. တိုင်းနာကောင်းဆောင်ထိတ်သိမ်းညီလာခံမှာလက်ရှိမြန်မာအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေတဲ့အဖွဲ့တွေဖြစ်တဲ့တအန်းပလောင်လူမျိုးရေးအဖွဲ့ပါဝင်ကိုကန်တပ်ဖွဲ့ရခိုင်တပ်မတော်တို့ကနေ
တစ်သက်တည်းပဲဘာဘာဘီမှာအနာတိုင်းတာထိပ်ပြီးလာခါမှာဒီကျွန်တော်အဖွဲ့ရဲ့နောက်ထပ်အီအီရဲ့အမ်အန်ဒီရတုံးဖွဲ့ကိုမဖိတ်ကြဘူးဒါဒီဥပမာမင်းတို့ကဝါအဖွဲ့ကိုပြောကြရှိတယ်အဲကြောင့်ဒီဒီပီလူစီကိုကျွန်တော်အယုံကြည်မရှိတော့တဲ့အတွက်နည်းနည်းလေးတော့ပြောကြတယ်ကျွန်တော်ကြည်ညာထားတာပေါ့နော်ဒါမှလည်းရှိမှတအားပလောင်လူမျိုးရေးအဖွဲ့ရဲ့နောက်ထပ်မှုဟာဒီမဖြစ်သေးဘူးလို့
ဟုတ်တယ်ဘူးသူတို့သဘောထားပြင်ကြတာမထွက်သေးလို့အခုဒီဝိမာနာတက်နေကြတာပဲမြန်မာငင်းချမ်းရဲ့အတွက်တစိတ်တပိုင်းပန့်ဘုံမှုပြုတ်နေတဲ့ပြည်ထောင်စုအင်စတီကျူတာရတာဥက္ကွန်ဆိုင်ကတော့
ကျွန်တော်တို့အားလုံးပါဝင်အောင်ကျွန်တော်တောင်းကြမယ်တောင်းဆိုတဲ့အချိန်မှာအစိုးရဘက်ကပြောလို့ဖြေတယ်အဲ့ဒီပုံမှာမူတည်ရပါတော့အဲ့ဒီတင်ရောက်ပြီဆိုလို့ရှိရင်အကုန်လုံးလက်မှတ်ထိုးမလားတစ်ဖက်ကဘာမှမပြောသေးတဲ့နဲ့ကိုယ့်ဘက်ကနေပြီးတော့မှတခါလေဒီဟိုအရင်ထွက်တယ်ဆိုတာတော့မသိတော်ဘူးထင်ပါလေဗျာ
PNL တန်းပလောင်လူမြောက်ရေးတပ်ဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော်မြန်မာမျိုးတပ်ဒီမိုကရက်တစ်မဟာမိတ်တပ်မတော်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်မြန်မာရေးတပ်ကနေကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလေစီပြေးနေရာကျော်ကိုနေရရင်ပြန်ပို့ဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်
တော်ရရှိနေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော့သားတွေကနေပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။ဒါကတော့ BNI အဖွဲ့ဝင်နေကြားဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
American Soya ရဲ့သဘောထားအမြင်အပေါ်ကို တင်ပြပါရမရှင်
ရှေ့တောင်အာရှဒေသပင်လယ်ပြင်တွေကဆက်လီဒီပေါ်မှာတောင်တင်နေတဲ့ Rohingya နိုင်ငံကရွှေ့ပြောင်းအခြေချနေသူတွေရင်ဆိုင်နေရတဲ့ဒုက္ခတွေကို American ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မိပါတယ်အဲ့ဒီကအတော်များများကတော့ Rohingya တွေဖြစ်ကြပြီးမြန်မာအစိုးရကတော့ Rohingya တွေကိုမြန်မာနိုင်ငံသားအဖြစ်အသိမှတ်မပြုပါဘူးသူတို့ဟာခွဲခြားဆက်ဆံတာနဲ့အကြမ်းဖက်တာတွေကို စိုးစိုးဝါးဝါးခံကြပြီးမြမအာဏာပိုင်တွေကသူတို့ကိုခီးသွားလာခွင့်မရအောင်ကန့်သတ်ထားပါတယ်။ရခိုင်ပြည်နယ်မှာလူပေါင်းထောင်နဲ့ချီဟာအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေအဖြစ်နဲ့ဒုက္ခသည်စခန်းတွေမှာနေကြရပါတယ်။အဲဒီလူတွေဟာလူမောင်းခိုးကူးသူတွေရဲ့ပြစ်မှတ်ထားတာကိုခံကြပြီး Lumango Guduri Gadrugo, Tegelo Salini Net, Benedego Piamasuin, Troya Boa Chini Pukalama Pidelo, Gri Pigajabare, Bengalish Nangan, Coxas Bazane, Dita Ringa Chanangani Ma, Mapon Dentare, Ruinja Duka, the Tongdown Natane, Duka the Pidu, Mapon Matentare Lu, Madino Sidelo, Kamamare. Aguso in Bengla Pinle or Gabli Pinle Net. Malaka Jilla Jama should be on Chichadu, Taunetchi, Salidi Boma, Saiza, Piella Biro, Taunten, Nijabare, Edega, Miazua, Tolego, Achini, Suani, Elule, Piojabare. Indonesia, Malaysia, Net, Tain Suariga, Doka Derigo, the Chu Kuni, Pibu, Kanangajabi, Bigger Yabini, Twin, Luledon, Lago, Gambago, Takum, Bugabare, Dabian Longareja, Dietwin, Indonesia, and Malaysia, Nanganiga. Now that Doga the Quarantango Lakambo, the world to get Javido, Gulo, Ludajan, Sanare, Guni, Pere, Jubamuma, Guni, Bebo Gule, Nanganaga, Taiwango, Downsu, Libare. Megan Bidanzuga, Pinerema, Yebo, Guni, Keza, Yiri, Lu, Anide, Doga, the Ria, Taku, Amyanzo, Kate, Naimbo, Dra, Dizarenanga, Alo Nine, Amyanzo, two Latuello song, Jabu, Daiton, Libare. Megan and I, when you turn out the Rene Penjai, Sanyan, and Jayamu, Jeff Red Kigaro, Digay Saha, Yebo, Pibido, ပြောင်းချေကြသူတွေနဲ့ခေလုံးဝဲရှောက်ထားသူထောင်ပေါင်းများစွာရဲ့အသက်တွေကိုကဲတင်မှုဒေသတွင်ပူပေါင်းဆောင်ရွက်မှုတွေကိုတင်းတော်တဲ့နီလန်းနဲ့မြန်မြန်လှုပ်ဆောင်ဖြည့်ရှင်းသွားဖို့လိုအပ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးတော့ပြောသွားပါတယ်။ဒါပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေရဲ့လူသားချင်းစာနာမှုအခြေအနေကိုလည်းအာရုံစိုက်ဖို့လိုအပ်ပြီးနိုင်ငံမဲ မာအာနာပိုင်တွေကိုတောင်းဆိုလိုက်ပါတယ်ရွှေပြောင်းအခြေချသူတွေရဲ့ဒုက္ခတွေကိုဆွေးနွေးပြီးအပြုသဘောဆောင်တဲ့ဖြေရှင်းနည်းလမ်းတွေကိုထုတ်နိုင်ဖို့အတွက်ဒေသရဲအစည်းအဝေးတစ်ရက်ကိုလာမယ့်မေလ29ရက်နေ့ကျရင်ထိုင်းနိုင်ငံမကောက်မြစ်မှာထိုင်းဆိုရကအင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကလည်းအဲ့ဒီစည်းဝေးကိုအစင်းမြင့်ကိုယ်စားလှယ်အဖွဲ့တစ်ခုဆီလုံးမှာဖြစ်ပြီးအခုလိုလူသားချင်းစာနာမှုပြဿနာအမြန်ဆုံးဖြေရှင်းနိုင်အောင်အားပေးသွားဖို့ဒေသရဲအစိုးရတွေနဲ့အခိုင်အမာလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဝမဟုတ်တဲ့အကြောင်းသောတာရှင်တွေကိုအသိပေးအပ်ပါတယ်ခင်ဗျာဒီမြန်မာပိုင်းအစီအစဉ်ရဲ့တောက်ကြလီမနေ့ခင်းအစီအစဉ်ဒီမှာကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုချိုချိုသိန်းကကြီးညာပေးပါလိမ့်မယ
်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လုပ်ကိုင်မှုတွေနဲ့ပတ်သက်ပြီးအချင်းပြတ်ချဆောင်မှုဆိုင်ရာဆွဆဲချက်တွေနဲ့စုံစမ်းစစ်ဆေးခံရတာဟာဘောလုံးအကစားအတွက်ရှက်ဖွယ်ဂုဏ်သိက္ခာကျဆင်းစေတယ်လို့ FIFA ဥက္ကဋ္ဌ Sepp Blatter ကပြောလိုက်ပါတယ်ကျူးဘားຫນွယ်ဘွားအမေရိကန်နိုင်ငံသားတွေတင်မြှင့်တနူထားတဲ့ကက်သလစ်ဘုရားကျောင်းကိုကြာသပတေးနေ့မှာအမေရိကန်သမ္မတဘရာကိုဘာမှလက်ပတ်ကြည့်ရှိပါတယ်ကျူဘားနဲ့အမေရိကန်ကြားနှစ်ပေါင်း90ကျော်ကြာဆက်ဆံရေးမပြေလည်တာကိုအဆုံးသတ်ပြီးတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေပြန်ထူထောင်ဖို့သူအခိုင်အမာပြောထားတာကိုအတည်ပြုတဲ့သဘောပါပဲ။ဆီးရီးယားနိုင်ငံခြေဆိုင်အယ်ဂျီးရီးယားအဖွဲ့ကဦးဆောင်တဲ့ဆီးရီးယားတပ်ဗိုလ်ညွန်ပေါင်းအဖွဲ့ဟာတူရကီနယ်စပ်ဆီးရီးယားနောက်မြောက်ပိုင်းအိုက်ဒလစ်ပြည်နယ်ကအစိုးရထိန်းချုပ်ထားတဲ့နောက်ဆုံးမျိုးကိုတင်ပိုက်လိုက်ပါပြီ။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှကြာသပတေးနေ့ကတကပိတ်ကြားနာဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံကကုလသမဂ္ဂအခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့ဆိုးရွားတဲ့အခြေအနေကိုအလေးထားပြောဆိုကြတယ်လို့တရုတ်တရားဝန်တွေကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာယက်ရိုယက်အယ်ဟူစိန်ကဗီဒီယိုကနေတဆင့်မြန်မာနိုင်ငံအခြေအနေကိုလူကြည့်လူညိုရေးကောင်စီကိုအစီရင်ခံတင်ပြပါရခင်ဗျာ
။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုချွတ်ချော်သိန်းကြီးညာတော်တာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုရန်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြပါညနေပဲ6:00ကနေ9:00အထိထုတ်လွှင့်မယ့်အစီအစဉ်လေးကိုလိုင်းလိုမီတာ16 19နဲ့25ဒုကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါရခင်ဗျာ။
This program has come to you from the Voice of America, Washington.